Welcome to the Voice of America in Burmese.
ချစ်စောသောတက်ရှင်တွေမင်္ဂလာရှိတယ်မနေ့ခင်ဖြစ်ပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ့2024ခုနှစ်ဩဂတ်လ31ရက်စနေမနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာပါတပြိုင်တည်းထုတ်လွှင့်နေတာပါမနေ့6ရက်နေ့ခုနိုင်တိတိုက်ရိုက်တင်ဆက်မဲ့အခု VOA မနေ့ခင်အစီအစဉ်ကိုကျွန်တော်ငင်းညာရေးကအစီအစဉ်ဘူးဖြစ်တာဝန်ယူသွားမှာပါဗျာ
ကတိပြုထားတဲ့အတိုင်းယူကရိန်းကိုလက်နက်တွေပေးပို့ကြဖို့ EU ကာကွယ်ရေးဝန်ကြီးတွေကပန်ကြားလိုက်ပါတယ်။တရုတ်ချင်းချောက်မှုကိုရင်ဆိုင်ဖို့ဂျပန်ကာကွယ်ရေးအသုံးစည်းကိုအစမတန်တိုးမြှင့်လိုက်ပါတယ်။ရှိခ်ဟာစီနာလက်ထက်ပျောက်ဆုံးသွားခဲ့သူတွေကိစ္စစုံစမ်းဖော်ထုတ်ဖို့ဘင်္ဂလားဒေ့ရှ်ဂျာဖြတ်အစိုးရကပြောပါတယ
်။အခုလိုနောက်ဆုံးရသတင်းတွေအပြင်စကိုင်းနဲ့မန်လေးတိုင်းတွေဘက်စစ်ကောင်စီလေကြောင်းတိုက်ခိုက်မှုတွေအကြောင်းသတင်းပေးပို့ချက်စစ်ကောင်စီအခွန်ကောက်ခံမဲ့ကိစ္စဆက်မှုဆောင်လုပ်သားတွေစိုးရိမ်နေတဲ့အကြောင်းဒါ့အပြင်ကမ္ဘာသတင်းမီဒီယာတွေကမြန်မာအကြောင်းနောက်ပိုင်းအပိုက်ဆန်ကဏ္ဍတွေထဲမှာလည်းအမျိုးသမီးကဏ္ဍသုတဆုံတဲ့အမေရိကန်တခွင်အစီအစဉ်တွေနဲ့တူမျိုးဗီဇပြောင်းလဲမှုမြန်တဲ့မြောက်ကျောက်ယောဂအကြောင်းကိုလည်းသိပ္ပံနဲ့ဤပညာကဏ္ဍမှာတင်ပြထားပါတယ်အခုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တဲရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါအောင်ညာ
ဂါဇာကမ်းမြောင်ဒေသတောင်ပိုင်းကရာဖာဆင်းရုံအတွက်စားနပ်ရိက္ခာနဲ့လောင်စာဆီပို့ပေးတဲ့ရင်တန်းရဲ့ထိတ်ဆုံးကဂါဟာအစ္စရေးလေကြောင်းတိုက်ခိုက်မှုခံရပြီးပါလက်စတိုင်းလူသေဆုံးတယ်လို့အမေရိကန်ခြေဆိုင်ဒုက္ခသည်အကူအညီပေးအဖွဲ့အရီနာကတောက်ကြနေမှာပြောပါတယ်။သူတို့ဖွဲ့နဲ့လက်တွဲဆောင်ရွက်တဲ့ Move One ကုမ္ပဏီရဲ့ဒီရင်တန်းဟာပို့ဆောင်ရေးဆရာစုပေါင်းဆောင်ရွက်မှုအစီအစဉ်နဲ့လှုပ်ဆောင်နေတာဖြစ်ပြီးလက်နက်မပါတဲ့လုံခြုံရေးအဖွဲ့တွေလိုက်ပါစောင့်ရှောက်ခွင့်ပေးထားတာပါ။ဒီရင်တန်းဟာဂါဇာကိုဝင်ဖို့ကရမ်ရှလမ်နေဆက်ခိတ်ကဖြတ်ခွင့်ရခဲ့ပြီးမကြခင်မှာပဲတိုက်ခိုက်ခံရတာပါ။တည်ဆုံကြတဲ့ပါလက်စတိုင်း၄ဦးဟာအရင်ကလည်းဒီကုမ္ပဏီကပို့ဆောင်မှုတွေအတွက်လိုက်ပါဆောင်ရွက်ပေးသူတွေဖြစ်ပါတယ်။အစ္စရေးအာဏာပိုင်တွေကတည်တည်ချာချာမစစ်ဆေးပဲတိုက်ခိုက်တာလို့ပြောပါတယ်။အခုဂါဇာကိုတင်ပို့မဲ့လမ်းကြောင်းအတွက်အစ္စရေးကာကွယ်ဌာနနဲ့ဆက်သွယ်ဆောင်ရွက်ခဲ့တာဖြစ်ပြီးဒီဌာနကတော့အခုရင်တန်းရဲ့ထိတ်ဆုံကားကိုလက်နက်ကင်စစ်သွေးကြော်တွေကထိန်းချုပ်ထားတာကြောင့်ပစ်ခတ်ခဲ့တာလို့ပြောပါတယ်။ရုရှားကိုခုခံတိုက်ခိုက်နေတဲ့ယူကရိန်းကိုလက်နက်တွေပေးမယ်လို့ကတိပေးထားတဲ့အတိုင်းပို့ပေးချဖို့ယူကရိန်းရဲ့မဟာမိတ်နိုင်ငံတွေကို EU ဥရောပသမ္မတကာကွယ်ရေးဝန်ကြီးတွေကတောက်ကြနဲ့ဘရပ်ဆဲလ်မှာပြုလုပ်တဲ့အစည်းအဝေးမှာတောင်းဆိုလိုက်ပါတယ်။ဒီအစည်းအဝေးကိုတက်ရောက်လာတဲ့ယူကရိန်းနိုင်ငံခြားရေးဝန်ကြီးနီမီထရိုကူဘဲလာကလည်းယူကရိန်းတပ်တွေနဲ့ရုရှားပိုင်းနဲ့ထက်ကပြစ်မှတ်တွေကိုပြစ်ခတ်ခွင့်တားမြစ်ထားတာကိုရုတ်သိမ်းပေးဖို့ဗြိတိန်နဲ့အမေရိကန်ကိုပန်ကြားပါတယ်။အက်စတိုးနီးယားကာကွယ်ရေးဝန်ကြီးကတော့ယူကရိန်းကရုရှားပိုင်နဲ့ cash data တွေထိုးပေါက်တိုက်ခိုက်နေတာဟာလမ်းကြောင်းမှန်ဖြစ်ကြောင်းဒါပေမဲ့ယူကရိန်းဟာလက်တဖက်ထဲနဲ့တိုက်နေရတယ်လို့ဖြစ်နေရတဲ့အတွက်ပိုးပြီးကောင်းတဲ့လက်နက်စနစ်တွေလိုနေသေးတာကြောင့်ယူကရိန်းကိုပေးမယ်လို့ကတိပေးထားတဲ့လက်နက်တွေပို့ပေးဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။နယ်သာလန်ကာဝေးဝန်ကြီးကတော့ယူကရိန်းကို Patriot missile တွေပေးမယ်လို့သူကတိပေးထားတာကိုပို့ပေးဖို့နှီးလာပြီလို့ပြောပါတယ်။ယူကရိန်းနိုင်ငံရဲ့ဝန်ကြီးရဲ့တောင်းဆိုမှုတွေ EU နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲ Joseph Borrell ကပါယူကရိန်းကိုလက်နက်39နဲ့ပတ်သက်ပြီးကန့်သက်ချက်တွေဖယ်ရှားပေးဖို့အမေရိကန်နဲ့ဗြိတိန်ကိုပန်ကြားပါတယ်။နိုဗ ెంబ ာအမေရိကန်သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့သမ္မတလောင်းတွေနဲ့ဒုသမ္မတလောင်းတွေအတွက်လုံခြုံရေးဆိုင်ရာအထူးတပ်ဖွဲ့ Secret Service ချာတာပေးပြီးစစ်ဖက်ကပါပံ့ပိုးကူညီမှုပေးဖို့ပန်ကြားချက်ကိုကာကွယ်ဝင်ကြီး Lloyd Austin ကအတည်ပြုပေးလိုက်ပါပြီ။ပန်နဂန်စစ်ဌာနချုပ်ကရော Secret Service ကပါကျေးဇူးပရင်းနေမှာတီးကြအတီးပြုတ်ချက်တွေထုတ်ပြန်ပေးခဲ့တာပါ။ပန်နဂန်ပြောခွင့်ရရှဘရီနာဆင်းကတော့ဘလို့ပံ့ပိုးမှုပေးမယ်ဆိုတော့အသေးစိတ်ထုတ်မပြောပါဘူး။ဒါပေမဲ့ရွေးကောက်ပွဲကာလအတွင်းနေရတော်များများမှာ Secret Service ကိုအကူအညီပေးရေးအစီအစဉ်တွေချမှတ်ဖို့နဲ့ပံ့ပိုးကူညီဖို့ American မြောက်ပိုင်းဒေသစစ်ဌာနချုပ်ကိုကာကွယ်ဝင်ကြီး Austin ကညွှန်ကြားခဲ့တယ်လို့ပြောပါတယ်။ Secret Service ကပြောခွင့်ရကလည်းဇွန်လ17ရက် Pennsylvania ပြည်နယ်မဲဆွယ်ဝဖြစ်ရနောက်ပိုင်းသူတို့ရဲ့ကြိုတင်ကာကွယ်စီမံချက်တွေပိုးပြီးအားကောင်းမှုလုပ်ခဲ့တယ်လို့ပြောပါတယ်။အဲ့ဒီနေ့ကလူမှုစုဝေးပွဲမှာ Republican Party သမ္မတလောင်း Donald Trump ကိုလုံခြုံဖို့ကြိုးစားမှုဖြစ်ပွားပါတယ်။ယခုလိုကြိုတင်ကာကွယ်စီမံချက်ကိုအားဖြင့်ရမှာ2024သမ္မတရွေးကောက်ပွဲမဲဆွယ်ကာလတစ်လျှောက်လုံး American Secret Service ကိုကာကွယ်ဝင်ကြီးဌာနကထောက်ပံ့မှုပို့ဆောင်မှုနဲ့ဆက်သွယ်ရေးဆိုင်ရာအပအဝင်အားဖြင့်အကူအညီတွေပေးဖို့ဖြစ်ကြောင်းလည်းပြောခွင့်ရကပြောပါတယ်။
ယူအေမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B, Asia Bin Juru, Damapho Thaicom 6 Juru, Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင်ဗျူအေမြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လည်ပေးနေပါတယ်ခင်ဗျ။
ဒီ American တန်ကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဂျပန်နိုင်ငံအနောက်တောင်ဘက်ကကျွန်းတွေကိုတရုတ်ရဲ့တိုးလာတဲ့ချင်းချောက်မှုအန်ဒီယတားစီကာဝေးတိုးမြင့်နိုင်ဖို့အတွက်လာမယ့်နှစ်ထဲကာဝေးအသုံးစိတ်ကို American Dollar 59 Billion နဲ့ညီမျှတဲ့ဂျပန်ယန်ငွေ 8.5 Trillion ချထားပေးဖို့အတွက်ကာဝေးဝန်ကြီးဌာနကတောင်းဆိုလိုက်ပါတယ်။ဂျပန်မှာလူရေတိုးပွားမှုမရှိဘဲဖြစ်နေတဲ့အတွက်လုံခြုံရေးတာဝန်ယူမဲ့သူအရေးအတွက်ကြာဆင်းလာတာကိုအစားထိုးနိုင်ဖို့လူမပါပဲတုံးနိုင်မဲ့အလိုလျောက်စနစ်နဲ့လက်နက်တွေ AI ဉာဏ်ရည်ဓုနည်းပညာတွေကိုတုံးဖို့ပါကာကွယ်ဝန်ကြီးဌာနကဦးစားပေးလုပ်နေတာဖြစ်ပါတယ်။၅နှစ်အတွင်းဂျပန်စီးရဲအမြန်တိုးတက်အောင်တည်ဆောက်မဲ့စီမံကိန်းဟာ2029ထိတက်မှတ်ထားတဲ့အတွက်လာမယ့်2025မှာ၃နှစ်ထဲရောက်လာတော့မဲ့ဒီစီမံကိန်းကိုအကောင့်ထည့်ဖော်ဖို့အတွက်ကာကွယ်ဝန်ကြီးဌာနကတောက်ကြနေမှာပန်ကြားလိုက်တာဖြစ်ပါတယ်။ဒါအမေရိကန်နဲ့တရုတ်ပြည်ရင်စီးရဲအသုံးစိတ်တက်တက်အများဆုံးတုံးမဲ့နိုင်ငံဖြစ်လာပါပြီ။ဒီစီးရဲအသုံးစိတ်တောင်းခံမှုကိုတောက်ချနေကာကွယ်ဝန်ကြီးဌာနအစည်းအဝေးမှာအတည်ပြုခဲ့တာပါ။ဒါကိုဒီဇင်ဘာလမတိုင်ခင်ညှိနှိုင်းနိုင်မှုဗန်နိုင်ဝန်ကြီးဌာနကိုတင်သွင်းအောင်မှာဖြစ်ပါတယ်။တရုတ်ရဲ့အနေနဲ့အပြင်ဒေတာရင်းပင်နေပင်ဒေတာတွေမှာတင်းမာမှုတွေတိုးလာနေခြင်းမှာဂျပန်ကကာကွယ်ရေးအမြန်တိုးမြင့်မှုအတွက်လှုပ်လာတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြည်ခဲ့တဲ့လကကျောင်းသားတွေဥဆောင်တဲ့လူမှုဆန္ဒပြမှုတွေအတွင်းဖြစ်ပွားခဲ့တဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့ကြပ်ဖြတ်အစိုးရပန်ချန်းမှုကြောင့်အချက်လက်စုံလင်အဖွဲ့တစ်ဖွဲ့ကိုဆင်းလွတ်မယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကတောက်ကြနေမှာပြောပါတယ်။အစိုးရလုပ်ငန်းအတွက် clearance ချစနစ်နဲ့လုပ်တာကိုမတင်နိုင်တဲ့ဆန္ဒပြဝဲတွေကနေလူသေးဆုံးတဲ့အထိကြမ်းဖက်မှုတွေဖြစ်ပေါ်တာပါ။ဒါ1987ဘင်္ဂလားဒေ့ရှ်နိုင်ငံလွတ်လပ်ရေးကြိုးပမ်းခြင်းကစပြီးအသေးအဖက်အများဆုံးလူမှုအုံကြမှုဖြစ်ပါတယ်။လူပေါင်း1000ကျော်သေဆုံးရတယ်လို့ဝန်ကြီးချုပ်ရှိခ်ဟာစီနာကနှုတ်ထွက်ပြီးအိန္ဒိယနိုင်ငံကိုထွက်ပြေးတိမ်းချောင်ခဲ့ရတာပါ။လုံခြုံရေးတပ်သားတွေကဆန္ဒပြမှုတွေကိုချေမှုန်းနေကြမှာပဲ။ငင်းချင်းနိုဘယ်ဆုရှင်မဟာမက်ဂျူနက်ဦးဆောင်တဲ့ဂျာဖြတ်အစိုးရတက်လာပြီးအကြမ်းဖက်မှုတွေငြိမ်းသက်သွားအောင်ကြိုးစားခဲ့တာလည်းဖြစ်ပါတယ်။ကုလသမဂ္ဂလူ့ခွင့်ဆိုင်ရာရုံးပြောခွင့်ရရာဗီနာရှမ်တန်ဆန်နီကအခုဆက်လွတ်မဲ့အချက်လက်ရှာဖွေရေးအဖွဲ့ဟာလူ့ခွင့်ချိုးဖောက်မှုဆိုင်ရာအစီရင်ခံစာတွေကိုဆန်းစစ်ဖို့ဖြစ်ပေါ်ရတဲ့အကြောင်းရင်းတွေကိုစစ်ဆေးဖို့အပြင်တရားမျှတမှုနဲ့ရေရှည်ပြုပြင်ပြောင်းလဲအရှိတီတက်မှုအတွက်လှုပ်ဆောင်တင်တာတွေကိုပါအကြံပြုချက်တွေထုတ်ပြန်ပေးသွားမှာဖြစ်ပြီးလာမယ့်သတင်းဖတ်တွေအတွက်မှာပဲဒီဖွဲ့ကိုဆင့်လွတ်ပေးမှာဖြစ်ကြောင်းပြောပါတယ်။ဂျပန်နိုင်ငံမှာတော့ဂျပန်တောင်ပိုင်းမှာကြာသပတေးနေ့ကမနက်ပိုင်းကအပြင်းရှန်ရှန်းမုန်တိုင်းကုန်းတွင်းပိုင်းကိုဝင်ရောက်လာခဲ့ပြီးရှူးရှူးကျွန်းမှာမုန်တိုင်းကြောင့်မိုးတီးထန်ပြီးရေကြီးရေရှမ်းမှုနဲ့အတူပြက်စက်မှုတွေမိတွေပြတ်တောက်ခဲ့ပါတယ်။တောက်ကြမနက်ပိုင်းထိရှူးရှူးကျွန်းရဲ့အရှိန်မြောက်ကမ်းလွန်ဒေသမှာရှန်ရှန်းမုန်တိုင်းဆက်ရှိနေစေဖြစ်ပေမဲ့အားတော့နည်းနည်းပျော့လာနေပါပြီ။မုန်တိုင်းကြောင့်အတော်အလားပြတ်တောက်ကုန်ပြီးဂျပန်အနောက်ပိုင်းဒေသတလွှားမှာစီးပွားရေးလုပ်ငန်းတွေရပ်ဆိုင်းကုန်ပါတယ်။အနောက်တောင်ပိုင်းဒေသဘက်ကိုပြန်တမ်းမဲ့ရာနဲ့ချီတဲ့လေရင်ခီးစင်တွေဖြတ်သိမ်းရတယ်လို့အမြန်ကြီးစံရထားဟာလည်းတိုကျိုနဲ့အိုဆာကာကြားပြည့်စွက်မှုရန်နာလိုက်ပါတယ်။တိုကျိုအနောက်ပိုင်းကကာဂါဝါပြည်နယ်အတွင်းနေရာတော်များများမှာရေကြီးရေရှမ်းမှုတွေကျင်းပပြီးလမ်းတွေပိတ်ထားပါတယ်။တီးထန်စွာရွာတဲ့မိုးကြောင့်လူရေထူထပ်တဲ့ကာနာဂါဝပြည်နယ်တဲကမြို့ကြီးတွေနဲ့အနားကရှိစုအကပညာတွေကဒေတာတွေမှာမြေပြိုမှုတွေသတိပေးချက်တွေကိုထုတ်ပြန်ထားပါတယ
်စနေမနေ့ထိတ်တန့်သတင်းတွေကိုဒေါက်ကင်မျိုးသက်ကကြီးညာပေးခဲ့တာပါဗျာ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးမိမိရဲ့သဘောထားအမြင်တွေကို VOA Burmese Facebook နဲ့ YouTube ကတိုက်ရိုက်ထုတ်လွှင့်ချက်တွေမှာမှတ်ချက်ပြုကြဖို့လဲဖိတ်ခေါ်ပါတယ်ကူကဆပြီးတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်သွားပါမယ်။ခုတော့စီးရဲသတင်းနဲ့ဆပါမယ်။စကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာတိုက်ပွဲဖြစ်တာမရှိဘဲစစ်တပ်ဘက်ကလေကြောင်းကနေတိုက်ခိုက်တာဇက်တိုက်ပြုလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးတိုင်းထိုးကြီးမြို့နယ်တဲကကြေးရွာတွေမှာလည်းစစ်တပ်စခန်းတွေတိုက်ခိုက်ခဲ့တာရှိပြီးလေကြောင်းတိုက်ခိုက်မှုတွေရှိနေပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုစောမူကျော်ကပြောပြပေးပါအောင်မြတ်
စကိုင်းတိုင်းခင်ဦးမြို့နယ်တဲကကြေးရွာတွေကိုဩဂုတ်လ29ရက်နေ့ညပိုင်းနဲ့30ရက်နေ့မနက်ပိုင်းတွေမှာနှစ်ရက်ဆက်တိုက်လေကြောင်းကနေတိုက်ခိုက်ခံခဲ့ရပြီးအရသားတွေထိခိုက်တာတွေရှိခဲ့ပါတယ်။ခင်ဦးမြို့နယ်တဲကကြေးရွာတွေဖြစ်တဲ့မဒောင်းကြီး၊ရွှေသာပင်၊ပ င်တင်စီပုဒ္ဓရာစတဲ့ကျေးရွာ900ထက်မနည်းဟာဩဂုတ်လ18ရက်နေ့ကနေ30ရက်နေ့အထိ73ရက်အတွင်းလေကြောင်းတိုက်ခိုက်မှု၈ကြိမ်ပြုလုပ်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ခင်ဦးမျိုးနယ်တဲ့လေကြောင်းတိုက်ခိုက်ခံရတဲ့အခြေအနေတွေကိုစစ်ပေးဆောင်ကူညီပေးနေသူတဦးကအခုလိုပြောပါတယ်
။ပထမဆုံးကြားပြခံရတော့မရောင်းကြီးချွေတာပြီးရတော့ကအိုးကန်တေးနောက်တော့ကမုံလာပေါ့ဗျာ။ပြင်းနေသဘုတ်တရားပဲ။ဆက်လက်စိန်ကြအဲ့ဒီက၂ကြိမ်ပေါ့ဗျာမနေရပါတော့။ဒီနေ့မနေ့ကအဲ့ဒီနဲ့၄နိုင်ခွဲလောက်လဲသဘုတ်တရားတစ်ကြိမ်ဆက်ပြပြီးတော့ဆက်လက်စိန်နဲ့စောကြီးတို့ပဲတခါတစ်ကြိမ်ဆက်ပြတယ်ဗျာ။ဘုံလုံးပေါင်း73ရက်ကိုသူက၈ကြိမ်ပြသွားတယ်။အစ်ကိုတို့ကမှတကယ်ကြီးခံပါရဲ့ဘုရားလေးအိမ်သုံးလုံးပြတ်ပြီးသွားတယ်ဗျာလူသမီးဒီရောပါရဲ့ဗန်းရ၄လောက်ပေါ့ဗျာ
စီပုတ်ဒရာကိုဩဂုတ်လ29ရက်ညပိုင်းကထတ်ဆင့်ပေါက်ကွဲတဲ့ဘုံသီးတွေနဲ့တိုက်ခိုက်ခံရတာဖြစ်ပြီးဩဂုတ်လ30ရက်နေ့မနေ့ပိုင်းမှာတော့ပေါင်900ဘုံနှလုံးနဲ့တိုက်ခိုက်ခံရတာလို့ကိုယ်တိုင်တွေ့ကြုံခဲ့ရတဲ့စီပုတ်ဒရာကျေးရွာသားတွေကပြောပါတယ်ဒေချောင်းကတိုက်ခိုက်ခံရချိန်မှာကျေးရွာတွေမှာတိုက်ပွဲဖြစ်တာမရှိဘဲစစ်တပ်ဖက်ကညောင်ဦးပိုင်းနဲ့မနဲ့အစောပိုင်းတွေမှာအများဆုံးဘုံကျဲတိုက်ခိုက်တာလည်းဖြစ်ပြီးနောက်ထပ်လေကြောင်းတိုက်ခိုက်တာတွေရှိနိုင်တဲ့အတွေ့ကျေးရွာတာဝန်ရှိသူတွေကဘုံခိုခြင်းတွေမှာပြောင်းရွှေ့နေဖို့အသိပေးတာတွေလုပ်နေပါတယ်လေကြောင်းတိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့တစုံတရာမရှိသေးပါဘူးမြင်းကြံခရိုင်အထူးစစ်စင်ရေးအနေနဲ့ရန်ကုန်မန္တလေးအမြန်လန်းနဲ့တမိုင်ခွဲဝေးတဲ့ကိုကိုစည်းကျေးရွာဖုန်ကြီးကျောင်းမှာတက်ဆွဲနေတဲ့စစ်တပ်ကိုဩဂုတ်လ29ရက်နေ့ကကာကွယ်ရေးတပ်ဖွဲ့တွေဘက်ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။တိုက်ပွဲဖြစ်ပြီးညနေပိုင်းမှာစစ်တပ်ဖက်ကကိုကိုစည်းကျေးရွာအပြင်တိုက်ပွဲဖြစ်တာမရှိတဲ့စူးရစ်ကုန်းကျေးရွာကိုလည်းလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။လေကြောင်းကတိုက်ခိုက်ခဲ့တဲ့အခြေအနေကိုနှထိုးကြီးမျိုးကန်တဦးကအခုလိုပြောပြပါတယ်။ဆောင်းနိ
ုင်ရေးဆွဲလာပါဗျ။စူးရစ်ကုန်းနဲ့ကိုကိုစည်းဟုတ်တော့ကိုကိုကြီးရတာဖြစ်တယ်အတိုင်ဝက်ဖြစ်သွားပြီးတော့အစ်စ်ကိုခေါ်လာသူကလေကြောင်းနဲ့မလာဘူးလေမလာဘဲနဲ့ဒီနေ့6နိုင်မှလာပြစ်သွားတာလေ
ကိုကိုစည်းကျွာတိုက်ပွဲအတွင်းစစ်တပ်ဘက်ကတေဆုံးတာရှိခဲ့ပြီးဗိုလ်ကြီးအဆင့်တဦးနဲ့တပ်သားတဦးကိုဖမ်းဆီးရမိခဲ့ပြီးလက်နက်တွေလည်းသိမ်းဆီးရမိခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကသတင်းထုတ်ပြန်ပါတယ်ကိုကိုစည်းနဲ့စူးရစ်ကုန်းကျွာတို့ဟာငားမိုင်ထက်မနည်းဝေးပြီးလေကြောင်းတိုက်ခိုက်ခံရတာကြောင့်စူရီကုန်းကျေးရွာကနေအိမ်တလုံးမိလောင်ပျက်စီးသွားပြီးဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ကြရပါတယ်။ဩဂုတ်လ19ရက်နဲ့20ရက်တို့မှာနှထိုးကြီးမြို့နယ်တွေကလက်ဝဲမြင်းနီကွမ်းအောင်စတဲ့ကျေးရွာတွေမှာလည်းလေကြောင်းတိုက်ခိုက်ခံရပြီး2ဦးသေဆုံးက6ဦးထက်မနည်းဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရရှိခဲ့တဲ့အထက်မှာအသက်မပြည့်သေးတဲ့ကလေးငယ်တွေလည်းပါဝင်ပြီးတိုက်ပွဲဖြစ်တာမရှိဘဲလေကြောင်းတိုက်ခိုက်ခံရတာလို့ဒေသခံတွေကပြောပါတယ်။
ပြည်တွင်းကသတင်းပေးပို့ထားချက်ကိုဦးစောမှုကျော်တင်ပြခဲ့တာပါဗျာ။အခုလဲစက်မှုဇုံလုပ်သားတွေရဲ့စိုးရိမ်ချက်တွေပဲတစ်လက်ကြည့်အောင်ပါ။စက်မှုဇုံတွေမှာရှိတဲ့စက်ရုံလုပ်သမားတွေရဲ့လစာငွေတွေကအခွန်ကောက်ယူမှုအတွက်စက်မှုဇုံစီမံခန့်ခွဲရေးကော်မတီတွေကတစ်ဆင့်စက်ရုံတွေကိုအစဉ်စဉ်ညွှန်ကြားထားတယ်လို့ပြည်တွင်းကလုပ်သမားအဖွဲ့အစည်းတွေကပြောပါတယ်။လက်တလုံးမှာတော့စက်ရုံတရုံဂျင်းစီအလိုက်စင်းတွေကောက်ခံနေတယ်ဆိုပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းပြည့်စုံကိုတော့ကိုညံဝင်းအောင်ကပြောပြပါမယ်။
လာဆောင်ငွေကျပ်၄သိန်းကျော်တဲ့စက်မှုဇုံအလို့သမားတွေကိုအခွန်ကောက်ခံဖို့အတွက်စက်ရုံတာဝန်ရှိသူတွေကိုစစ်ကောင်စီဘက်ကဖိအားပေးလာကြောင်းပြည်တွင်းအလို့သမားအဖွဲ့အစည်းတွေက VOA ကိုပြောပါတယ်။ဝင်ငွေပမာဏနဲ့မိသားစုအချက်လက်အလိုက်စီစဉ်မှုတွေလှုပ်ဆောင်နေကြောင်းလှိုင်းသာယာစက်မှုဇုံအထည်ချုပ်စက်ရုံတစ်ခုရဲ့အခြေခံအလို့သမားတမကဝင်တဦးကခုလိုပြောပါတယ်။
လာတာရဲ့၄သိန်းကျော်ရတဲ့ဒီဇာတိုင်းလုံးအလိုက်ချက်မယ်ဆိုပြီးတော့လေပြောထားတာရှိရပေါ့နော်အဲ့ဇာတိုင်းလုံးကလည်းများရလို့ပြောတယ်အလုံးသမားတုံးစီရနေပေါ့နော်သူတို့အခွန်ဖြတ်မယ်လို့ပြောတယ်အာပြီးတော့ဒီအမိဘပေါ့နော်မိဘတစ်ပါးလေးရှိရလို့ဆိုရင်တော့အခွန်ဆောင်ရမယ်နှစ်ပါးလုံးရှိရလို့ဆိုရင်တော့၄သိန်းကျော်ရတဲ့အခွန်ဆောင်ရမလို့ဘူးပေါ့နော်ဒီအချက်လက်ကောက်တဲ့အပေါ်မှာပေါ့နော်ဘာတွေအာဆက်ပြီးတော့လုံဆောင်မလဲဆိုတာရောဒီအလုံးသမားတော်များတော့စိုးရိမ်နေတယ်အာမရောက်သေးတဲ့စိတ်ုံမျိုးလည်းဒီရောက်သေးတဲ့ပေါ့နော်အလို့သမားချင်းချင်းကပြောတာကြီးလည်းကြားရတယ်ပေါ့နော်ဟုတ
်အလို့သမားတွေဝင်ွေကွန်ပေးဆောင်ရမယ့်ကိစ္စကိုအရင်အစိုးရလက်ထက်ကတည်းကကြိုးပမ်းခဲ့တာရှိပါတယ်ဒါပေမဲ့အရက်သားအစိုးရမဟုတ်တဲ့အစိုးရတရက်ကိုအခွန်ဆောင်ဖို့မလိုလားကြောင်းပြည်တွင်းအခြေဆိုင်အလို့သမားအဖွဲ့အစည်းတစ်ခုရဲ့တာဝန်ခံကပြောပါတယ
်အရင်ကဥပဒေရှိပြီးလည်းအဖြစ်မဖြစ်နိုင်ပါဘူးပေါ့အခုမှသူကစားလို့လာရဲ့အားကြောင့်ဒီအသေးသေးကစားလိုက်လို့ဒီလိုဖြစ်လာတယ်လို့အဲတော့ခုန်ပြရမယ်လို့ကတော့တစ်ခါမှဒီဖြစ်နေလို့မဖြစ်ဘူးရဲ့အားကြောင့် ီးရေးဖြစ်တာပေါ့နော်။နောက်တစ်ခုကကျတော့လေဒီပုံပြရမယ်ဆိုရင်လည်းဒီရတာကြီးရလို့ဟာလို့ဆိုတော့ပြီးကျင်တယ်။ဒီကြီးစွာလို့ဟာလို့မပြီးကျင်ဆိုတော့ဟာလို့ရှိတာပေါ့။အခုကျတော့မဆောင်ကျင်ဘူးပေါ့။
ဆက်ယုံတွေကိုတဆင့်ညွှန်ကြားထားပေမဲ့ဆက်ယုံအလို့သမားတွေကိုအခွန်ကောက်ယူမဲ့အသေးစိတ်ကိုတော့စစ်ကောင်စီဘက်ကထုတ်ပြန်လာတာမျိုးမရှိသေးပါဘူး။ပြည်ပရောက်အလို့သမားတွေရဲ့လာစဉ်ဝင်ငွေတွေက25ရာခိုင်နှုန်းကိုအခွန်ပေးဆောင်ရမယ်လို့စစ်ကောင်စီကပြောထားပေမဲ့ပြည်ပရောက်မြန်မာတချို့ကတော့အခွန်မပေးရတဲ့နီးလန့်တွေနဲ့ရှောင်ရှားနေကြပါတယ်။ပြည်တွင်းကအလို့သမားတွေကတော့အခက်အခဲရှိလာနိုင်ကြောင်းတချို့ကပြောပါတယ်။ဆက်ယုံအလို့သမားတွေကလူမှုဖူလုံကြီး900ခန့်နှုန်းကိုလာတိုင်းပေးဆောင်နေရပေမဲ့လူမှုဖူလုံကြီးခံစား권တွေကိုတော့အပြည့်အဝမခံစားရကြောင်းအလို့သမားတွေကပြောနေကြပါတယ်ခင်ဗျာ
VOA ရဲ့သတင်းပေးပို့ချက်တွေ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ကိုယ့်ရဲ့အမြင်သဘောထားတွေကိုလည်းစာရေးသားဆက်သွယ်ပေးပို့နိုင်ပါတယ်ခင်ဗျာ bambis@voanews.com ကိုစာရေးပို့ဖိတ်ခေါ်ပါတယ်ခုတော့ time မြေပြိုမှုနောက်ဆက်တဲ့သတင်းကြည့်အောင်ပါဗျာပြခဲ့တဲ့သတင်းပတ်ကုံတုံးကဖြစ်ပွားခဲ့တဲ့ထိုင်းမြေရောက်ယထာလမ်းမြေပြိုမှုမှာပျောက်ဆုံးနေသူတွေရဲ့ရုပ်အလောင်းတွေပြန်တွေ့ပါပြီ။ထိုင်းနိုင်ငံအရှေ့တောင်ပိုင်းအီဆန်ဒေတာနခွန်ရစ်ချတ်စီမာခိုင်တွေကတရုတ်နဲ့ထိုင်းနိုင်ငံနှစ်နိုင်ငံဖက်ဆက်ဆောက်လုပ်နေတဲ့မြေရောက်ယထာလမ်းဆောက်လုပ်ရေးလုပ်ငန်းခွင်မှာဩဂတ်လ25ရက်နေ့ညပိုင်းတုန်းကမြေပြိုကျမှုဖြစ်ပွားခဲ့ပြီးတော့မြန်မာနိုင်ငံသားတဦးနဲ့တရုတ်နိုင်ငံသားနှစ်ဦးသေဆုံးခဲ့ရတာပါ။ထိုင်းချေဆိုင်ဗီဒီယိုသတင်းတောက်မအေးမာကသတင်းပေးပို့ထားပါဗျာ။
နခွန်ရစီမခရိုင်ပါချောင်မြို့နယ်မှာတရုတ်ထိုင်းဖက်ဆက်ဆောက်လုပ်နေတဲ့မြေအောင်ယထာလန်းဆောက်လုပ်ရေးလုပ်ငန်းခွင်အတွင်းမြေပြိုကျမှုအတွင်းမှာစိတ်မိနေတဲ့ဆောက်လုပ်ရေးဝန်ထမ်း၃ဦးတည်းကမြန်မာတဦးပါဝင်ပြီးသူ့ရဲ့ရုပ်အလောင်းကိုတော့ဩဂုတ်လ29ရက်နေ့ကတွေ့ရှိခဲ့တယ်လို့နောက်ထပ်တရုတ်နိုင်ငံသား၂ဦးရဲ့ရုပ်အလောင်းကိုလည်းဒီကနေ့မှပဲရှာဖွေတွေ့ရှိခဲ့ပြီဆိုပြီးထိုင်းပြည်ထရေးဒုတိယဝန်ကြီးนายอนุตินชาวีรกองก็อคุโลပြောสู่ตัวบาระ
ค้นพบเมื่อวาน1รายและค้นพบในวันนี้นะครับแล้วก็ได้นําร่างทั้ง3
วันนี้ก็2อูဒီကနေ့မှာတော့2อูအားလုံးသေဆုံးသွားခဲ့ပါပြီသေဆုံးရသူတွေဟာအသက်ရှူမွန်းကျက်မှုကြောင့်သေဆုံးရတာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားခဲ့တာပါမြောက်ယထာလန်ပြိုကျမှုမှာပိတ်မိနေတဲ့စောက်လို့ရေးဝန်ထမ်းနောက်ထပ်2อูစလုံးသေဆုံးသွားခဲ့ပြီဖြစ်ကြောင်းထိုင်းပြည်ထရေးဒုတိယဝန်ကြီးကဒီကနေ့မှပဲသတင်းစာရှင်းလင်းပွဲလုပ်ပြီးအတည်ပြုထုတ်ပြန်သွားပါတယ်။တရုတ်နိုင်ငံသားအမျိုးသား2ဦးကတော့မစ္စတာဟူရှောင်းမင်နဲ့မစ္စတာဒေါင်ချင်းလင်တို့ဖြစ်ကြပါတယ်။သူတို့2ဦးစလုံးဟာအသက်ရှူမွန်းကျက်ပြီးတော့သေဆုံးခဲ့ရတာဖြစ်တယ်လို့လည်းပြည်ထရေးဒုဝန်ကြီးနိုင်အနုတင်ကသတင်းတောက်တွေကိုထုတ်ဖော်ပြောဆိုသွားပါတယ်။မြေပြိုကျမှုမှာပိတ်မိနေတဲ့ဝန်ထမ်း3ဦးဟာနိုင်ဤပေါင်း120ကျော်ပိတ်မိနေခဲ့ပြီးကယ်ဆယ်ရေးအဖွဲ့တွေရဲ့ကယ်ဆယ်ရေးလုပ်ငန်းတွေဟာနှောင့်နှေးမှုတွေရှိခဲ့တယ်လို့လည်းဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။ဒီအတွက်တရုတ်နိုင်ငံကကယ်ဆယ်ရေးကျွမ်းကျင်သူအဖွဲ့ဝင်6ဦးကိုဆေးလွတ်ခဲ့တာပါ။မြန်မာတို့အပါဝင်တေဆုံးခဲ့ရသူ3ဦးအတွက်ရသင်ရတိုက်တဲ့ဆုံးရှုံးနှင်နာမှုတွေကိုလည်းအပြည့်အဝကူညီပေးသွားမယ်ဆိုပြီးမြေပြိုကျမှုနေရာကိုရောက်ရှိနေတဲ့ထိုင်းပြည်ထရေးဝန်ကြီးကထုတ်ဖော်ပြောဆိုခဲ့ပါတယ်ရှင်။
မအေးမှာသတင်းပေးပို့ခဲ့တာပါဗျာ VOA ရဲ့သတင်းတွေအစီအစဉ်တွေပတ်စင်ကဏ္ဍတွေကို VOA website bambis.voanews.com မှာလည်းအချိန်မရွေးပြန်လည်နားဆင်နိုင်ပါတယ်အခုတော့ကျွန်တော်တို့ကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘလို့များသုံးသပ်ရေးသားနေကြလဲဆိုတာကိုကြည့်အောင်ပါဦးကျော်စံသားကမူရင်းအသုံးနှုံးနဲ့မူရင်းအပေါ်အတိုင်းထုတ်နှုတ်ပြောပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့သူတို့ကပြောပြမယ်အကြောင်းအရာတွေကတော့မြန်မာစစ်ကောင်စီရုရှားရဲ့အကူအညီကိုတောင်းခံတဲ့ကိစ္စတရုတ်ရဲ့မြန်မာနိုင်ငံပေါ်ဩဇာလွှမ်းမိုးမှုနဲ့စစ်ကောင်စီဟာအေအေကိုရင်ဆိုင်ဖို့အတွက်အာဆာနဲ့လက်တွဲနေရဆိုတဲ့အကြောင်းအရာတွေဖြစ်ပါတယ်။အဲ့ဒီတခါမှာပထမဦးစွာပြောပြလိုတဲ့အကြောင်းအရာကတော့ Is Myanmar Hunter turning to Russia's Wagner as relations with China sour? တရုတ်နဲ့ဆက်ဆံရေးမပြေမလည်ဖြစ်လာတဲ့အတွက်မြန်မာစစ်ကောင်စီဟာရုရှားနိုင်ငံ Wagner ဘက်ကိုဥလှည့်လာသလားဆိုတဲ့ခေါင်းစဉ်နဲ့ The RRD ကဆောင်းပါးတဘူဖြစ်ပါတယ်။ဆောင်မရှင်ကတော့ဗတ်တလစ်တန်ဖြစ်ပါခင်ဗျာ ရန်တကိုင်းအုပ်စုမျိုးစုံကိုတွန်းလှန်တိုက်ခိုက်ဖို့အတွက်စစ်ကောင်စီဟာရုရှားအစိုးရအထောက်ပံ့ခံဝဂနာကျေးဇာတပ်ဖွဲ့ဘက်ကိုဦးလှည့်လာပြီလားဟွန်ဂိုက်ခေါ်တရုတ်သတင်းတော်တစ်ခုမှာအဲလိုရေးသားထားတာကိုတွေ့ရတယ်တကယ်လို့မှန်ခဲ့ရင်တော့စစ်ကောင်စီဟာစစ်တပ်ကရေးဆွဲခဲ့တဲ့2008အခြေခံဥပဒေပုံမှန်42ခါခွဲပါနိုင်ငံခြားတပ်ဖွဲ့တွေမြန်မာနိုင်ငံမှာတပ်ဆွဲခွင့်မရှိစေရဘူးဆိုတဲ့တမ်းမြစ်ချက်ကိုသူဖောက်သူဖျားကြပါလိမ့်မယ် ဘဂနာကျေးဇတ်တွေဟာအာဖရိကတိုက်ဆူဒန်မာလီနဲ့ဘူအာဖရိကသမ္မတနိုင်ငံတို့မှာရုရှားရဲ့ယင်းနှိမ့်နှံမှုတွေကိုကာကွယ်ရင်းအာဏာရှင်မျိုးစုံအတွက်အကြံပေးတွေစစ်လက်ကျင့်မှုတွေဖြစ်ဆောင်ရွက်နေရသလိုမြန်မာပြည်မှာလည်းသင်္တန်းဆရာတွေလူငယ်ရေးဝန်ထမ်းတွေလိုအန်ဆောင်ပြီးတော့လှုပ်လာနိုင်တယ်။တရုတ်ကတော့မြန်မာပြည်မှာသူတို့သာခြေလှမ်းမဲ့ဆွေးပိုင်းဖြတ်ထားပြီးသားတခြားဘယ်ပြင်ပအင်အားကြီးနိုင်ငံလာရှင်တော်မှသူတို့လက်မခံဘူး။တရုတ်ရဲ့မစ်ဆွေလိုယူဆနေရတဲ့ရုရှားကိုတောင်လက်ခံမှာမဟုတ်ဘူးလို့လည်းအဲ့ဒီမီဒီယာကဆိုထားပါတယ်။တရှင်ကပူတင်ရဲ့စတော့ကဲချက်ဖ်ပီဂိုဂျင်ဦးဆောင်တဲ့ဝါဂနာဦးစုဟာပုဂလီကစစ်တပ်ဖွဲ့တစ်ခုဖြစ်ပြီးရုရှားအစိုးရရဲ့ယူကရိန်းကျူးကျော်မှုမှာတက်တက်ကြွကြွပါဝင်ခဲ့တယ်။အဲ့ဒီနောက်ရုရှားကာကွယ်ရေးဌာနနဲ့အဆင်မပြေသဘောကွဲတဲ့အတွက်ရုရှားကိုပြန်လည်ပုံကောင်းဖို့လှုပ်တော့စစ်စပောက်လို့သတ်မှတ်ခံခဲ့ရတယ်။အဲ့ဒီနောက်မကြာခင်မှာပဲသူစီလာတဲ့လေရင်ပုံကွဲပြီးတည်ဆုံသွားခဲ့တယ်။အနာရှင်နိုင်ငံရှုမှလွတ်ဆောင်နေတဲ့ဝက်ဂနာရဲ့လူရက်တွေဟာရက်စက်ကြံရုပ်လှပြီးတရားသားတွေပေါ်လူခွင့်ချူပေါက်တဲ့အတွက်နာမည်ဆိုးသူတွေဖြစ်တယ်။အကြံဖက်ဖွဲ့ဖြစ်တော်တော်များများကသတ်မှတ်ထားတာဖြစ်တယ်။ဆိုတော့မြန်မာနိုင်ငံမှာပါဝင်ပတ်သက်လာရင်လည်းသူတို့ရဲ့အပြုမူကတော့ပြောင်းလဲစရာအကြောင်းမရှိဘူး။ဒါပေမဲ့မာစစ်ကောင်စီအကြီးအကဲကတော့ပြင်ဆင်နေရတဲ့တိုက်ပွဲတွေအတွက်ရုရှားအကူအညီကိုတောင်းခံထားတယ်။ကျန်းမာရေးပုံဖြိုးရေးပါတီကောင်းဆောင်ခင်ဟီဟာရုရှားသတင်းဌာနစပူတနစ်နဲ့အင်တာဗျူးတစ်ခုမှာပြောခဲ့တာနဲ့ဆံမြောက်တိုက်ပွဲမှာပြည်ပဝင်ရောက်ဆွေးဖက်မှုတွေကိုစွိုက်ပြီးတော့ဗိုလ်ချုပ်ဖိလစ်ပင်းအောင်လည်းပြောသွားတာကိုကြည့်မယ်ဆိုရင်မာစစ်ကောင်စီအကြီးအကဲဟာမိနဲ့ဆော့ကစားဖို့ကြံကောင်းကြံစည်နေလိမ့်မယ်ဆိုတာတွေ့ရပါတယ်တဲ့စစ်ကောင်စီကအပိထားတဲ့ဥစားရေးဝါရီစုစုတွေကိုတရုတ်ဆန့်ကျင်ရေးဆန္ဒပြပွဲလှုပ်ဆီခဲ့တယ်ဒါကြောင့်လဲတရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကနေပြည်တော်လာပြီးတော့နိုင်ငံဆက်ဆံရေးကိုထိခိုက်စေမဲ့ပြောဆိုမှုနဲ့တရုတ်နိုင်ငံအပေါ်သဘောလေလွင့်ပြောဆိုမှုတွေကိုလက်ခံလိုက်မယ်မဟုတ်ကြောင်းဒဲရိုးပဲပြောခဲ့ပါတယ်တဲ့ဂျွန်ဝူဂျင်းမင်းအောင်နိုင်ငံကတော့တရုတ်နိုင်ငံရဲ့အကျိုးစီးပွားကိုမထိခိုက်စေရပါဘူးဆိုပြီးတရုတ်သံမတ်စစ်ကိုလက်ခံတဲ့အခါမှာပြန်လည်တုံ့ပြန်ပြောကြခဲ့တယ်လို့လည်းထောက်ပြထားပါတယ်ဒီကုံချုပ်အနေနဲ့ကတော့မြန်မာစစ်ဘုတ်ချုပ်တွေဟာရုရှားနဲ့ဆက်ဆံရေးကောက်မွန်တောင်လုပ်ပြီးတော့တရုတ်အပေါ်မိခိုရမှုတွေကိုဆော့ချဖို့အားထုတ်နေကြတာတော့ရဆိုင်ပွဲမရှိသေးပါဘူးတရုတ်ကိုဆန့်ကျင်ဖို့လည်းမတတ်နိုင်ဘူးပြည်ပစီရဲ့ဟိုဘက်ဒီဘက်အလုံးကိုတရုတ်ကပဲလွှမ်းမိုးထားတာဖြစ်တယ်။ဒါကြောင့်အထက်ကပြောခဲ့တဲ့ One Guy 61st Media ရဲ့ရေးသားချက်တွေဟာမှန်ကန်ကြောင်းအတည်ပြုဖို့အင်မတန်ခက်ခဲနေတယ်။ဆိုပေမဲ့ဒီချက်တွေဟာအတူအယောင်တွေသာဖြစ်တယ်ဆိုနိုင်ပြီးတိုင်အောင်တရုတ်ကြီးသားလျင်မြမပြည်တွင်းစစ်မှာအဓိကကျတဲ့တစ်ခုတည်းသောပြည်ပအင်အားကြီးနိုင်ငံဖြစ်နေပြီးတခြားဝင်ရောက်ဆွေးဖက်မှုတွေကိုလုံးဝလက်ခံလိုက်မှမဟုတ်ဘူးဆိုတဲ့အချက်ပဲဖြစ်တယ်လို့ဆမရှင်ဘတ်တလစ်နာကရေးသားထားပါတယ်ခင်ဗျာ။ဒီဆက်လက်ပြီးတော့ China in Myanmar How the game changing neighbor would continue to maintain its influence အနိုင်ရဘသူရဲ့အရှင်ဘာကိုတရုတ်ဘယ်လိုဆက်လက်ထင်းထင်းသွားမလဲဆိုတဲ့ခေါင်းစဉ်နဲ့ timsen.org မှာရေးသားထားတာကိုတင်ပြလိုပါတယ်။ဆမရှင်ကတော့သန့်အောင်စိတ်ထပိုင်းဖြစ်ပါတယ်အဓိကအချက်ကိုထုတ်လို့ပြောပြရမယ်ဆိုရင်တရုတ်ရဲ့ချင်းကမှုဟာ state centric diplomacy နိုင်ငံအခြေပြုဒါမှမဟုတ်အစိုးရအခြေပြု diplomacy ဖြစ်တယ်။2017လေပြင်းမှာဂရာဖီအစိုးရပြုကြတော့အစိုးရကုပြောင်းရေးကောင်စီကိုအစီအမံပြုကြတဲ့အထက်တရုတ်ဟာနောက်ဆုံးနိုင်ငံဖြစ်တယ်လို့ဆိုပါရယ်။မြန်မာနိုင်ငံမှာနိုင်ငံတော်ကအဓိကကြတဲ့အခြေခံအဆောက်အုံတွေကိုစစ်ကောင်စီကထိန်းသိမ်းချနိုင်ရေးဖြစ်တယ်။နိုင်ငံတကာလေဆိပ်တွေပင်လယ်စည်းကမ်းတွေနိုင်ငံရေးသံရုံးတွေအများအပြားရှိတဲ့ကုဒန်ရောင်ဝယ်ရေးမြို့တော်ရန်ကုန်မြို့ကိုချိန်ထားနိုင်စေဖြစ်တယ်။ဒါကြောင့်လည်း SACM လို့ခေါ်တဲ့မြန်မာအရေးအထူးအကြံပေးကောင်စီကစစ်ကောင်စီဟာနယ်မြေတွေကိုထိရောက်ရောက်မထိန်းနိုင်တော့ဘူးလို့ပြောဆိုပေမဲ့တရုတ်ဟာစစ်ကောင်စီနဲ့ပဲအစင်းမြင့်ဆက်လက်ဆက်ဆံနေတာဖြစ်တယ်လို့ဆိုပါရယ်။2010မှာစစ်အစိုးရရွေးကောက်ပွဲလုပ်ဖို့ကြေညာတော့ကတရုတ်ထောက်ခံခဲ့သလိုအခုလုပ်မယ်ဆိုတဲ့ရွေးကောက်ပွဲကိုလည်းတရုတ်ကထောက်ခံမှစေကြတယ်။ဒါပေမဲ့ရွေးကောက်ပွဲဟာလက်ရှိပြဿနာကိုအပိတိုင်ပြေလည်နိုင်လိမ့်မယ်လို့ယုံကြည်ရလောက်အောင်တော့တရုတ်ကမအားဘူး NRD ကိုဆက်လက်တည်ရှိစေပြီးမြန်မာပြဿနာအတွက်အရေးကြီးတဲ့ဆွေးနွေးဖက်ဖြစ်ယူဆထားတယ်လို့ဆိုပါတယ်တကယ်တော့မြန်မာပြည်ဟာတရုတ်အတွက်စန်တမန်ရေးနဲ့လုံခြုံရေးအရအုပ်နောက်ချုပ်စရာဖြစ်တယ်တရုတ်ဩဇာကတဝက်တစ်ပြက်ပဲထိရောက်တယ်မြစ်ဆုံစီမံကိန်းမှာအမြင်ခဲ့တာအကြံသဘောတူချက်ကိုစစ်ကောင်စီကထပ်ထပ်လဲလဲချိုးဖောက်ခဲ့တာတွေကိုဒီအတွက်နမူနာပြထားပါတယ်အဲ့ဒီမဲ့ပြည်တွင်းစစ်အရှိန်တက်လာတာနဲ့အမြတေဟာဩဇာလွှမ်းမိုးမှုအစီအစုံပြည်ပအင်အားကြီးနိုင်ငံတစ်ခုဖြစ်နေလေဦးမယ်။တစ်ဖက်ဖက်ကတော့ပြတ်ပြတ်သားသားယက်တီမှမဟုတ်ဘူး။စံစရာအမြင်နဲ့ချင်းကပ်နေမှာသာဖြစ်တယ်။သူ့အကျိုးစီးပွားရှိတဲ့နယ်မြေကိုထိန်းချုပ်နိုင်သူနဲ့ဆက်ပြီးအလုပ်လုပ်သွားမှာဖြစ်တယ်။ တရုတ်ပြည်စိတ်နှောင့်ယှက်ဖြစ်စေတာကတော့တိုက်ပွဲတွေဆက်လက်ဖြစ်နေတာပဲဖြစ်တယ်။တခါအွန်လိုင်းလိင်လည်းမှုတွေပြန့်နှံ့လာရင်လည်းတရုတ်နိုင်ငံသားတွေပုံပြီးထိရိုက်နှိမ့်နာကြရရှိတယ်။တရုတ်ဟာအွန်လိုင်းလိင်လည်းမှုကိစ္စကိုဘလောက်အလေးနဲ့ထားတယ်ဆိုတာ2028ကိုကြည့်ရင်သိသာနိုင်တယ်။တရုတ်ပြည်တော်လှန်ရေးအင်အားစုတွေကိုနောက်တစ်ချိန်မှာအစည်းအဝေးပြုလာခဲ့ရင်တောင်ဒီအွန်လိုင်းလိင်လည်းမှုပြဿနာဟာတရုတ်မြန်မာဘက်ဆုံဆက်ဆံရေးအပေါ်မှာအများစွာထိခိုက်နေလိမ့်မယ်ဆိုတာကိုသိထားသင့်တယ်လို့ဆောင်းပိုင်းစင်ကထပ်ပြထားပါခင်ဗျာ။ Army join hands with us against American army advance. AA Tuesday ကိုတွန့်ပြန်ဖို့အတွက်မြန်မာစစ်တပ်အာဆာနဲ့လက်တွဲချင်းဆိုတဲ့ခေါင်းစဉ်နဲ့ The Diplomat by Somewhat Rogue လည်းပြောပြလိုပါတယ်။ Rajib Bhattacharya ရေးသားထားဖြစ်ပါတယ်။မြန်မာစစ်ကောင်စီဟာအာရခတ်တပ်တော်လက်ကပူးတော်ကိုကာကွယ်နိုင်အောင်အာဆာနက် United Front တပ်ပေါင်းစုတစ်ခုဖွဲ့စည်းခဲ့တယ်။ချီလင်တရင်3535ဘုံမှုစလိုင်းဝင်းထွန်းဟာတခြားစစ်သားတချို့နဲ့အတူပူးစည်းအောင်မကြခင်တရက်မေလ18ရက်နေ့က AAC မှာဖမ်းခံရပြီးဒီပလိုမတ်ကတွေ့ဆုံမေးမြန်းချက်မှာအဲ့လိုပြောခဲ့တာဖြစ်တယ်လို့ Video Finance တို့ကဖော်ပြထားပါတယ်။ဒါဟာသုံးသပ်သူတွေမီဒီယာတွေကမှန်ပြောဆိုနေတာမှန်ကန်ကြောင်းစက်စီပြလိုက်တာပဲဖြစ်ပါတယ်တဲ့။အာဆာ2019မှာမြန်မာအစိုးရကအကြမ်းဖက်အဖွဲ့လိုသတ်မှတ်တာခံခဲ့ရပြီးရခိုင်ပြည်နယ်မှာစစ်တပ်နဲ့ရဲစခန်းတွေကိုရဲရဲဆဲဆဲတိုက်ခိုက်ခဲ့တဲ့အဖွဲ့လည်းဖြစ်တယ်။ဘင်္ဂလားဒေ့ရှ်မှာစခန်းတွေထားရှိပြီးကော့ခ်ဆက်ဗီဇာဒုက္ခသည်စခန်းတွေမှာလှုပ်ရှားနေတယ်။ဘူမှုလှိုင်ဝန်းထွန်းကတော့အာဆာနဲ့မဟာမိတ်ဖွဲ့ဟာသရုပ်တိုင်ရင်နဲ့မဆိုင်ဘူး။ထောင်နိုင်ရေးကဘူမှုကြီးနဲ့ဘူကြီးတို့ကလှုပ်ဆောင်လာတာဖြစ်တယ်။အာဆာအတွက်တပ်သားစစ်တွေကိုလည်းပဲအတင်းအဓမ္မသရုပ်ဆူဆောင်းပေးခဲ့ကြတယ်။ရခိုင်ဘုရားဘာသာဝင်တွေရဲ့နေအိမ်အများအပြားကိုမိရှုခိုင်ခဲ့တယ်လို့လည်းသူကဆိုပါတယ်။တကယ်တော့ရစီရုံကိုလက်လွတ်လိုက်ရတဲ့မနှစ်ကစပြီးစစ်တပ်ဟာအာဆာနဲ့ပူးပေါင်းဖို့အစီအစဉ်တွေလုပ်ခဲ့တာဖြစ်တယ်။ရိုဟင်ဂျာလူငယ်950ကိုစတင်စင်နှံပေးခဲ့တယ်။စစ်တပ်ဟာအုတ်ချေမှာအပြင်းထန်စိန်ခေါ်မှုတွေခံနေရပေမဲ့ထိပ်ပိုင်လူကြီးတွေကတော့ဒါကိုလေးလူဆူထားကြတယ်။ရခိုင်ပြည်နယ်တစ်ခုလုံးမကြခင်စစ်တပ်လက်အောက်ကလွတ်မြောက်တော့မှဖြစ်တယ်။အင်ဇာလနဲ့အင်အားစုတွေနဲ့ PDF ရဲ့လက်တွဲပြီးတပ်ပေါင်းစုဖွဲ့နိုင်ရင်မြန်မာတိုင်းငံလုံးမှာစစ်ကောင်စီကြဆုံသွားနိုင်တယ်လို့လည်းယူဆကြောင်းဒီဘုံကပြောကြခဲ့တယ်လို့ဆောင်းမရှင်ကဖော်ပြထားပါခင်ဗျာ။အခုနောက်ဆုံးအနေနဲ့ပြောပြလိုတာကတော့ Jakarta Post သတင်းစာရဲ့ခေါင်းကြီးပိုင်းပဲဖြစ်ပါတယ်။ Republic of Indonesia's new Myanmar plan မြန်မာနိုင်ငံအတွက် Indonesia သနနိုင်ငံရဲ့ season this ဆိုတဲ့ခေါင်းစဉ်နဲ့ရေးထားတာပါ။ Indonesia ဟာအာဆီယံဥက္ကဋ္ဌတာဝန်ယူတဲ့မနှစ်ကမြန်မာအရေးကိုတွတ်တက်မှုရှိအောင်ဆောင်ရွက်နိုင်ခဲ့ပေမဲ့ရာထူးအားအနားယူတော်မဲ့သမ္မတဂျိုကိုဗီဒိုတို့အနေနဲ့ပြည်ပအင်အားကြီးနိုင်ငံသူသဖြင့်တရုတ်နိုင်ငံနဲ့ဆက်သွယ်ပြီးမြန်မာအရေးညီညာရေးရသောအောင်လှုပ်ဆောင်ဖို့ Jakarta Post ကတိုက်တွန်းထားတာလည်းဖြစ်ပါတယ်။ဂျိုကိုဗီဒိုတို့ဟာတရုတ်သမ္မတရှီဂျင်းဖင်နဲ့ပုဂ္ဂိုလ်ရေးအရာရင်းမှုရှိသူတို့ဖြစ်တယ်အခုတရုတ်ကမြန်မာပြည်နာအတွက်ထိတိယောက်ထိတွေ့လုဆောင်လာတာဟာအတိပဲရှိရှိစဉ်းစားလုဆောင်လာတာဖြစ်တယ်။မာစစ်ကောင်စီဟာတွန်လိုင်းအဖွဲ့ရေးစီမှာစုံလင်နေပြီးနေစအခြေအနေကိုမထိနိုင်တော့တဲ့အတွက်တရုတ်ကစိတ်ပြတ်နေတယ်။တရုတ်အနေနဲ့သူတို့နိုင်ငံသားရဲ့လူမျိုးရေးကိုစိုးရိမ်လာနေတဲ့အခြေအနေဟာမြန်မာပြည်သားညီညွတ်စွာအခြေချရေးအတွက်လမ်းပွင့်နေရာပဲဖြစ်တယ်။ဒီချင်းကအင်ဒိုနီးရှားနိုင်ငံကလည်းတက်တက်ကြွကြွလုဆောင်တင်တယ်ဆိုတဲ့သဘောရည်သားတာဖြစ်ပါခင်ဗျာ။ကူရတာကတော့လောက်ပဲဖြစ်ပါရခင်ဗျာနောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်စောင့်မျှော်လိုက်ကြပါစို့ရဲ့အားလုံးကိုကျေးဇူးတင်ပါတယ
် VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုစီစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုရုရုပ်သံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ไลโดมีเตอร์เนี่ยพันอยู่หน้าสินจริงๆเนี่ยส่วนเนาะ VOA Radio ญาวายซีซั่นကို Radio เนี่ยพันอยู่หน้าสินနိုင်တာပါနေ့စဉ် VOA မြန်မာညချင်း Radio ซีซั่นကိုည9:00 นကနေ 10:00 นအထိไลโดมีเตอร์32 kHz 9303ညနဲ့9383ညไลโดมีเตอร์51 kHz 5885တို့ဖြင့်စနေတင်ငွေတွေမှာထပ်တိုးไลโดมีเตอร์190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10:00 ကနေ17:00ထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9:00ရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24:00နားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
VOA စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးလို့ရတဲ့ဆိုရင်တော့ Burmese FVOA News Talk ကိုရေးသားနိုင်ပါတယ်။ဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger ကနေစာရေးသားပေးပို့နိုင်ပါတယ်ဗျာ။သောတာရှင်တွေဆီကရေးသားပေးပို့ချက်တွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတော့ဘတ်စင်ကဏ္ဍတွေလှည့်ကြပါပြီ။သုတဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေမတင်ဆက်မီမှာအမျိုးသမီးကဏ္ဍနဲ့စတင်ပါမယ်။စတဲ့အနာသိမှုနောက်ပိုင်းမြန်မာနိုင်ငံကနေအိန္ဒိချင်းအိန္ဒိယနိုင်ငံနဲ့ထွက်ပြေးခဲ့ကြရတဲ့ဒုက္ခသည်9000ဝန်းကျင်ထိတိုးလာနေတာမှာအများစုကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပါတယ်။အိန္ဒိယမြန်မာနယ်စပ်ချင်းဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့ချင်းအမျိုးသမီး Esther Pa Abhishek Jaro ကို MacCampu ထွေးက VOA Studio မှာမေးမြန်းပြီးတော့ဒီတပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ခင်ဗျာ။
ပါရှင် VOA အမျိုးသမီးကဏ္ဍကနေချူဆူပါရယ်ဒီတပတ်မှာကတော့ဒီအိန္ဒိယနဲ့မြန်မာနယ်စပ်ကိုကိုယ်တိုင်သွားရောက်ပြီးတော့အဲ့ဒီမှာရှိနေကြတဲ့ဒီမြန်မာနိုင်ငံကနိုင်ငံရေးစီးရေးပြိပက္ခတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေကိုကိုယ်တိုင်သွားရောက်လေ့လာထားတဲ့ချင်းအမျိုးသမီးသူတေတီနှစ်ယောက်ကိုဖိတ်ခေါ်ထားပါရယ်သူတို့ကတော့ဒါအမေရိကန်ပြည်ထောင်စုမှာ public health လို့ခေါ်တဲ့ဒါလူလူအများပြည်သူဆိုင်ရာကျန်းမာရေးကဏ္ဍတွေကိုအထူးပြုပြီးတော့ဗောနော်လေ့လာထားတဲ့သူတွေဖြစ်ပါတယ်ဒီနေ့သူတို့သွားရောက်ခဲ့တဲ့ခီးစင်နဲ့ပတ်သက်ပြီးတော့သူတို့ဘယ်အရာတွေကိုရှာဖွေတွေ့ရှိခဲ့တယ်လဲသူတို့အနေနဲ့သူတို့ရှာဖွေတွေ့တဲ့အပေါ်မှာဘာတွေဆက်လုပ်သွားမလဲဆိုတာတွေကိုမေးမြန်းသွားမှာဖြစ်ပါတယ်အဲ့တော့ studio မှာရောက်နေတဲ့အမျိုးသမီးနှစ်ဦးကျွန်မကိုအရင်ဆုံးနာမည်လေးတွေမိတ်ဆက်ပေးပါအောင်ရှင့်
Yeah sure thank you for having us
ကျွန်မတို့ဖိတ်ခေါ်ရတဲ့ကျေးဇူးတင်ပါတယ်ကျွန်မနာမည်က Esther Pa ပါ
Thank you for having us
ကျွန်မကတော့ Abhishek Jha ပ
ါနမ်တမောပါမင်္ဂလာပါရှင် So basically
ဟုတ်ကဲ့ပါရှင်Esther နဲ့ Abhishek အပါဝင်ချင်းမျိုးသမီးလူငယ်သူတေတီလေးဦးပါတဲ့အဖွဲ့ကဒီအိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်မှာရှိတဲ့ချင်းဒုက္ခသည်တွေရဲ့အခြေအနေတွေကိုသွားပြီးတော့လေ့လာခဲ့တယ်ဆိုတာကိုသိထားပါတယ်။အမျိုးသမီးတွေဘယ်လိုများစုစည်းပြီးတော့ဒီသူတေသနအစဉ်ကစားကိုလုပ်ဖြစ်ခဲ့ကြတာပါလဲရှင်
။ So we were contacted by the Chin Association of Maryland director Bo Zhou Tumhong and
ဒီသူတေသနလုပ်ဖို့ Maryland ပြည်နယ်ချင်းလူမျိုးများအဖွဲ့ CAM ရဲ့ directorပူးစုသုံးမုံကကျမတို့ဆက်သွယ်လာတယ်လေ။ကျမရေကဏ္ဍမှာအလုပ်လုပ်နေကြတဲ့သူတွေကိုသူကရှာနေတဲ့အချိန်မှာပဲအားလုံးကအမျိုးသမီးတွေကြီးပဲဖြစ်သွားတယ
်။ Why all women?
ဆိုဘာကြောင့်များအမျိုးသမီးတွေကြီးဖြစ်သွားတာပါလဲ။ဘာကြောင့်လို့ထင်လဲရှင
်။ We can say this because women tend to be in healthcare a lot much more than men.
ကျမရေကဏ္ဍမှာအမျိုးသမီးတွေကအမျိုးသားတွေထက်ပိုးပြီးတော့ပါဝင်လှုပ်ဆောင်နေတာကြောင့်လို့ပြောရမယ်ထင်ပါတယ်။ဒါကြောင့်လဲကျမရေပိုင်ပါဝင်လုပ်နေတဲ့သူတွေကို CAM CAM အဖွဲ့ကလိုက်လံပြီးတော့စူးစီးတဲ့အခါမှာအမျိုးသမီးတွေကြီးဖြစ်သွားတာလို့ထင်ပါတယ
်ဆိုဒီလိုတွားရောက်ပြီးတော့သူတည်သနာလုပ်တဲ့အခါမှာရောအမျိုးသမီးနဲ့ပတ်သက်ပြီးတော့ဘယ်လိုအခြေအနေတွေရှာဖွေတွေ့ခဲ့ပါလဲရှင
် So there was a lot of issue that is going on within like the women refugee community themselves
အမျိုးသမီးဒုက္ခသည်တွေကြားမှာတော့လိုအပ်ချက်တွေကတော့အများကြီးပဲပေါ့ဥပမာပြောရမယ်ဆိုရင်အခြေခံအကျဆုံးဖြစ်တဲ့စားဖို့တောက်ဖို့တော်တော်သူတို့မှာငွေမရှိကြဘူးငွေမရှိတော့ကျန်းမာရေးစောင့်ရှောက်ဖို့လည်းမတက်နိုင်ကြသလိုတကူရီတန်ရှင်းဖြစ်တဲ့အခြေခံကြတဲ့အမျိုးသမီးလားစင်သုံးပစ္စည်းဆက်ပြားနဲ့ခေါင်းလျှော်ရည်လိုအသေးမပစ္စည်းတွေဝယ်ဖို့တောင်သူတို့မတတ်နိုင်ကြဘူးလေ
How many refugees are
လက်ရှိမီဇိုရမ်ပြည်နယ်မှာဒုက္ခသည်ဘယ်နှယောက်လောက်ရှိနေပါပြီလဲအမျိုးသမီးဥယေကဘယ်လောက်ရှိမယ်လို့ခန့်မှန်းပါလဲ
So there are roughly around 50,000 refugees and
ခမင်းကြီးဒုက္ခသည်ဥယေက9000ဝန်းကျင်လောက်ရှိတယ်အဲ့ဒီထဲမှာအများစုကအမျိုးသမီးနဲ့ကလေးငယ်တွေပေါ့
any significant finding about
the women အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ထူးထူးခြားခြားတွေ့ရှိချက်ဘာတွေရှိပါလဲအရေးကြီးသူတို့အတွက်လိုအပ်ချက်ဘာတွေရှိမလဲရှင
့် just as we mentioned recently they don't have pad they
don't have ပြောသားသူတွေပဲပေါ့နော်အမျိုးသမီးလားစင်သုံးပစ္စည်းတွေမရှိကြဘူးတကူရေးတန့်ရှင်းရေးအသုံးဆောင်ပစ္စည်းတွေမရှိဘူးဆက်ပြားခေါင်းလျှော်ရည်ကနေအတွင်းကန်အင်ဂျီနဲ့ဘောင်းဘီအစုံအသေးအမွှားလိုအပ်ချက်တွေကလိုအပ်နေတာပေါ့နော
် I also heard that there are
အခုနောက်ပိုင်းဒုက္ခသည်စခန်းတွေမှာကိုဝင်တွေတွေပုံများလာနေပြီးတော့သူတို့အတွက်ကျန်းမာရေးစောင့်ရှောက်မှုမရဘူးဆိုတာမျိုးလဲကျမတို့ဒီဒုက္ခသည်တွေချားနေပြီးတော့ပြန်ချရတာတွေရှိပါတယ်အဲ့လိုလူတွေနဲ့ရောတွေ့ဖြစ်ခဲ့ပါသေးလား
Some of the camps that we visited to will have around 10 to 15 pregnant women.
ဟုတ်ပါတယ်။ကျမတို့တွားခဲ့တဲ့ဒုက္ခသည်စခန်းတွေမှာကိုဝေတွေတွေကစခန်းတစ်ခုမှာအနည်းဆုံး10ယောက်ကနေ15ယောက်အထိရှိပါတယ်။သူတို့အတွက်အကူအညီတွေလည်းအများကြီးလိုအပ်နေပါတယ်။နီးစပ်ရာဒေသန္တရစီကံတွေမှာအကူအညီတချို့ရတာရှိပေမဲ့မလုံလောက်ပါဘူး။ကိုဝေတွေမှမဟုတ်ပါဘူး။တခြားသောအမျိုးသမီးတွေအတွက်လည်းအခက်အခဲတွေရှိပါတယ်။လူဦးရေတိတ်တဲလာတဲ့အတွက်နေရာထိုင်ခင်းကအစကျတဲလာပါတယ်။အမျိုးသမီးတွေအတွက်အကာအကွယ်ဖြစ်စေမဲ့တီးတက်နေရာမရှိတာမျိုးတွေပါ
I know that
မနာလေတာကဒီမီဇိုရန်အစိုးရကဒုက္ခသည်တွေကိုကူညီပံ့ပိုးပေးနေတာရှိတယ်။ကြိုးစားရဲဆိုတာမျိုးကိုလည်းသိထားပါတယ်။ဒီလိုအကူအညီပေးပါလည်းရက်နဲ့ဒီဒုက္ခသည်တွေအတွက်အခုချိန်မှာပို့ပြီးတော့ခက်ခဲလာစေတယ်ဆိုတာကဘာကြောင့်ပါလဲရှင
့် So Mizoram welcomed them as a brothers and sister. They share everything that they have with them.
ဟုတ်ပါတယ်မီဇိုရန်ပြည်သူတွေကတော့ဒုက္ခသည်တွေကိုမိသားစုညီကောင်မတွေလိုမျိုးပဲကြိုဆိုကြတယ်သူတို့မှာရှိတာကိုလည်းမျှဝေသုံးဆွဲပေးကြတယ်ဒါပေမဲ့ခက်တာကမီဇိုပြည်နယ်ကို၌ကိုကရုန်းကန်နေရတာလေပို့ဆိုးတာကတချို့နေရာတွေမှာဆိုရင်ဒုက္ခသည်ဥယေကဒေသခံဥယေထက်တောင်ပိုများနေတယ်အဲ့လိုနေရာတွေမှာဆိုရင်စားနပ်ရိက္ခာနဲ့ကုန်ပစ္စည်းမလုံလောက်တာတွေကဖြစ်လာရော
Soပြန်နေနေနဲ့ကုညီပေးပေမဲ့မလုံလောက်ဘူးဆိုတဲ့သဘောနားလဲပါတယ်ဆိုတော့အခုလိုအချိန်မျိုးမှာဘိုးဆိုးရအနေနဲ့ဒုက္ခသည်တွေကိုကုညီပေးဖို့ကဘလောက်ထိအရေးကြီးတယ်လို့ပြောနိုင်ပါလဲရှင့်
It is very important because only is through the funding that this relief
တိတ်ကိုအရေးကြီးပါတယ်။ဘာကြောင့်လဲဆိုရင်တော့ဒီဒုက္ခသည်တွေအတွက်ကလောလောဆယ်ငွေစည်းထောက်ပံ့မှုရှိမှသာသူတို့ရဲ့အခြေခံနေထိုင်စားသောက်ရေးလိုအပ်ချက်တွေပြည့်လည်မှာပါ။ဒါပေမဲ့လက်ရှိအထောက်အပံ့တွေကနည်းလွန်ပါတယ်အခုဆိုရင်အလားသိကလာလေးလစ်ထဲရောက်လာတဲ့အခါဒေသခံတွေရဲ့အကူအညီကအကန့်အသတ်ရှိလာပါတယ်။ပြည်ပရောက်နီးစပ်ရာဆွေမျိုးသားချင်းတွေရဲ့အကူအညီကလည်းကြာတော့ပန်းလာကြတာရှိပါတယ်။ဆိုတော့အခုလိုအချိန်မှာဗဟုအစိုးရရောနိုင်ငံတကာအတိုင်းအဝန်းရောအကူအညီတွေပပေါင်းစုံကလိုအပ်ပါတယ်။ဘလို့ပုံစံနဲ့ပဲဖြစ်ဖြစ်အမေရိကန်အစိုးရရဲ့အကူအညီလည်းလိုအပ်ပါတယ်။
Yeah, let me go back to the report. So,
ဆင်ကစားနဲ့ပတ်သက်ပြီးတော့တစ်ချက်ပြန်မေးချင်ပါတယ်။အခုလိုဒီဒုက္ခသည်တွေရဲ့ကျန်းမာရေးအခြေအနေလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့အဆင်ကစားထုတ်ပြန်ရတဲ့ရည်ရွယ်ချက်နဲ့ဒီလိုမျိုးဒီအဆင်ကစားထုတ်ပြန်ဖို့အတွက်ကဘာကြောင့်အရေးကြီးရတာပါလဲ
။ Health to me is absolutely necessary and important. If you are not healthy,You can't
ဒီမှာကိစ္စဆိုတာကအမတန်မောက်အခြေခံကြပြီးတော့အရေးကြီးတဲ့ကိစ္စပေါ့နော်။အာလူတယောက်မကျန်းမာဘူးဆိုရင်ဘာမှမလုပ်နိုင်တော့ဘူး။ကျမတို့အခုလိုနေနေနေရမှာထိုင်ပြီးစကားပြောနိုင်နေဆိုတာကလည်းကျန်းမာနေလို့ပေါ့နော်။မကျန်းမာဘူးဆိုရင်ဘာမှလုပ်လို့မရဘူး။နောက်တစ်ခုကတော့ကျမကိုယ်တိုင်ငယ်ငယ်ကမလေးရှားနိုင်ငံမှာဒုက္ခသည်ဘဝဖြတ်သန်းခဲ့ပြီးတော့လေဒုက္ခသည်တွေရဲ့အခက်အခဲကိုကောင်းကောင်းနားလေတယ်။ကျမအနေနဲ့အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ပြီးတဲ့နောက်မှာကိုယ်တက်ကျွမ်းတဲ့ဒီပြည်သူကျန်းမာရေးပညာရဲ့နဲ့ဒုက္ခသည်တွေအတွက်ဘလို့ကျန်းမာရေးလွယ်ချက်တွေရှိနေလဲဘလို့အခုညီလိုအပ်နေလေဆိုတာကိုကိုယ်တိုင်တွားရောက်လေ့လာဆန်းစစ်ခွင့်ရတာအစဉ်ခံစားတင်ပြခွင့်ရတာကအမတန်ကိုတမှုရှိတယ
် And also we hope that this report can bring a recommendation to our governments the NGOs
ဒါပြအစီအခံစားကနေနိုင်ငံတကာအစိုးရတွေ NGO အဖွဲ့တွေဒေသခံအတိုင်းဝိုင်းနဲ့ပြည်ပရောက်ချင်းလူမျိုးတွေအပါအဝင်နိုင်ငံတကာအတိုင်းအဝန်းအားလုံးကဒီဒုက္ခသည်တွေကိုဘယ်လိုကူညီပေးနိုင်မလဲဆိုတဲ့အကြံပြုချက်တွေကိုတင်ပြနိုင်ဖို့နဲ့လိုအပ်တဲ့အကူအညီတွေရရှိလာဖို့မျှော်လင့်ပါတယ်
So now you have recommendations to the international community, to the United States, and also to the host country.
အခုဆိုရင်တော့ဒါ American ပြည်ထောင်စုအပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့အရှေ့အိန္ဒိယနိုင်ငံကိုရောအကြံပြုချက်တွေတင်ပြထားပြီဆိုတော့ဒါအကြံပြုချက်တွေကတော့အကုန်ထွက်ထားတယ်ပေါ့လေ။ဒါပေမဲ့ဒီနိုင်ငံတကာအတိုင်းဝိုင်းတစ်ခုလုံးအထက်ကိုအဓိကအကြံပြုချက်ဆိုရင်ဘာဖြစ်မလဲရှင့
် So there is a lack of vaccinations in camp, so we would advocate we want
the law ဒုက္ခသည်တွေအတွက်လိုအပ်နေတဲ့ကာကွယ်ဆေးမရတာတွေရှိနေတယ်။ဆိုတော့ဒီကမ္ဘာတဝန်ကာကွယ်ဆေးရရှိရတဲ့မဟာမိတ်အဖွဲ့ GAVI အနေနဲ့မြန်မာနိုင်ငံက CDM ဆရာဝန်တွေစစ်ကောင်စီစန့်ကျင်ရေးတော်လှန်နေတဲ့သူတွေနဲ့လက်တွဲပြီးတော့ဒုက္ခသည်တွေအတွက်လိုအပ်တဲ့ကာကွယ်ဆေးရရှိဖို့အတွက်နိုင်ငံတကာအတိုင်းအဝန်းကနေပြီးဝိုင်းဝန်းကူညီပေးစီချင်ပါတယ်။
So what would be the next step? Are you guys going to follow up on
this? Okay, ba. အခုချိန်မှာဒါဒုက္ခသည်တွေရှိတဲ့နေရာတွေကိုကိုယ်တိုင်သွားရောက်ပြီးတော့လေ့လာသုတေသနလည်းလုပ်ခဲ့ပြီးအစင်ခံစားလည်းထုတ်ပြန်ပြီးတော့ဒါဒီနိုင်ငံတကာမိသားစုနိုင်ငံတကာအတိုင်းအဝန်းတွေကိုလည်းဒီပြန်လည်တင်ပြတာတွေလုပ်နေတယ်ဆိုတဲ့အခါကျတော့ဒါတွေပြီးသွားလို့ရှိရင်နောက်တစ်ဆင့်အနေနဲ့ရောဘာတွေဆက်လုပ်သွားအောင်မလဲရှင့်
Yes, we will continue to advocate for this and also expand our research. The Gene Association of Maryland came.
ဒုက္ခတွေလိုအပ်တဲ့အကူအညီတွေရအောင်စီယုံလှုပ်ဆောင်တာတွေကျမတို့ဆက်လုပ်သွားပါပါ။ဒီချိန်ထဲမှာလည်းနောက်ထပ်လေးလာစမ်းစစ်တင်ပြတာတွေတိုးချဲ့လုပ်သွားပါမယ်။ Maryland ပြည်နယ်ချင်းလူမျိုးအဖွဲ့ CAM Camp အနေနဲ့အခုကျမတို့သွားခဲ့လုပ်ခဲ့တဲ့လူမျိုးနောက်ထပ်လေးလာသုတေသနလုပ်သူတွေအလုပ်တွေတွေကိုလာမဲ့လာပိုင်းတွေအတွင်နေဆက်ကိုထပ်မံဆင်လွတ်တာသူတွေသနတိုးချဲ့လှုပ်ဆောင်တာတွေဆက်လုပ်သွားမှာပ
ါ Thank you so much for taking your time for this interview ကျေးဇူးအများကြီးတင်ပါတယ်ကုလိုဗီယိုစတူဒီယိုထိလာပြီးတော့မြို့သမီကဏ္ဍမှာလည်းပါဝင်ဆွေးနွေးပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ရှင်
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ခုတော့မျိုးပီဇပြောင်းလဲမှုမြန်တဲ့မြောက်ကျောက်အကြောင်းကိုသိပ္ပံတဲ့နည်းပညာကဏ္ဍမှာမတင်ဆက်ခင်သတ္တဆုံးလင် American တခွင်အစီအစဉ်လှည့်ပေးကြပါတယ်ဗျ။ရှစ်တောင်အရှဒေသတွင်းကလူငယ်တွေခေါင်းဆောင်မှုအရေးသွေးဖွံ့ဖြိုးတိုးတက်စေဖို့နဲ့လူငယ်အချင်းချင်းကြားကွန်ရက်ဖွဲ့ချိတ်ဆက်မိစေဖို့ရည်ရွယ်ပြီးတော့ American အစိုးရကဝိုင်းစီလီအစီအစဉ်ကို2013ခုနှစ်ထဲကစတင်ခဲ့ပါတယ်ဒီအစီအစဉ်မှာပါဝင်တဲ့စုံဦးတည်ထွင်သူတူလေးဖြစ်တဲ့မတ်အေးမြတ်မြတ်ဖူကိုကိုအောင်က VOA Studio မှာတွေ့ဆုံမေးမြန်းထားပြီးဒီတစ်ပတ်တက်ဆက်ထားပါတယ်ခင်ဗျာ
အင်းရပါအခုလို VOA ကိုလာပြီးတော့တွေ့ဆုံမိမြန်ခွေပြည်တဲ့ကျေးဇူးတင်ပါတယ်ဆိုတော့ဒီအမေရိကကိုအခုဒါဟိုအမေရိကန်ဆိုရရဲ့ YCL ဆိုတဲ့ program နဲ့ရောက်လာတာပေါ့လေဆိုတော့ဒီ YCL program အကြောင်းနဲ့ပတ်သက်ပြီးတော့အရင်ရှင်းပြပြပြော
ဟုတ်ကဲ့ YCL program ကတော့ဒီ youth လူငယ်ပေါ့နော်ဒီ Southeast Asia မှာရှိတဲ့လူငယ်အတွက်ကိုဟိုဒီလုပ်ပေးထားတဲ့ American Embassy ကနေလုပ်ပေးထားတဲ့ program ပေါ့သူကကြာတော့ဘယ်လိုမျိုးပြပါလေဆိုလို့ရှိရင်တင်းတုံးခုပါရပေါ့နော်တင်းတုံးခုမှာဆိုလို့ရှိရင်ဒီ environmental နဲ့ပတ်သက်ပြီးတော့လုပ်နေတဲ့လူငယ်တွေနောက်က civic engagement နဲ့ပတ်သက်ပြီးလုပ်နေတဲ့လူငယ်တွေနဲ့နောက်ကညီမတို့လို့ဒီ social entrepreneurship နဲ့ economic development အတွက်ကိုလုပ်နေတဲ့ဒီအသက်18ကနေပြီးတော့25ကျော်ရှိတဲ့လူငယ်တွေအတွက်ကိုဒီလုပ်ပေးထားတဲ့ exchange program ပေါ့နော်အဲ့လိုပုံစံမျိုးလေးဆိုတော့ညီမတို့ကနေပြီးတော့အကယ်လို့အရွေးခံရပြီဆိုလို့ရှိရင်ဒီ US မှာငါးဘက်သားပေါ့နော်exchange student အနေနဲ့စတင်ခွင့်ရရပြီးတော့ကိုယ့်ရဲ့ဒီ career ပြီးတော့ကိုယ့်ရဲ့ဒီဒီလုပ်နေတဲ့ project တွေအတွက် development အတွက်ကိုပေါ့နော် academic နဲ့ပတ်သက်ပြီးတော့သူတို့ကနေပြီးတော့ supporting ပေးရပေါ့နော်အဲ့လိုပုံစံမျိုးလေး
ဒီမှာ exchange program က၅ဘက်ဆိုတော့၅ဘက်ဆိုတော့ဒီအမေရိကကိုခေါ်လာပြီးတဲ့အခါကျတော့သူတို့ကဟိုဘယ်အကြောင်းနေမှာလိုက်ပြီးတော့ပြလဲနောက်အဓိကဒီအမေရိကနဲ့ပတ်သက်တဲ့ဘလို့အကြောင်းအရာမျိုးတို့ကမိတ်ဆက်ပေးလဲ
ဟုတ်ကဲ့သူရဲ့ဒီ program ရဲ့ purpose ကကြာအဓိက exchange ဆိုတဲ့အတွက်ကြောင့်ဒီဒီ Saudi Asia မှာရှိတဲ့လူငယ်တွေရဲ့ဒီ culture တွေကိုရောဒီ America က culture ကို exchange လုပ်စီခြင်းတဲ့ပုံစံမျိုးအနေနဲ့တို့ကလုပ်ထားတဲ့ program ပေါ့နော်ဆိုတော့ဘလို့ပုံစံမျိုးရှိလဲဆိုရှင်ဒီတို့က team ပေါ်မူတည်ပြီးတော့ university ရောက်ကွဲသွားတယ်ပေါ့နော်အဲဒါပါတော့ဒီ environmental ရောပါလို့ဆိုရှင် environmental နဲ့ဒီတော့ဆိုရှင် University of Nebraska ကိုနောက်ပြီးဟာဝါရီမှာတော့တင်ရမျိုးရှိတယ်။ညီမတို့ညီမတို့ဒီ Social Entrepreneurship နဲ့ Economic Development တင်းကကြတော့အကြောင်းနဲ့အကြောင်းပေါ့နော် University of Connecticut နဲ့ University of Texas ပေါ့နော် Texas at Austin မှာညီမဆိုရှင် Texas Austin မှာညီမတို့ဒီ UT မှာတင်ခဲ့ရတယ်ပေါ့ဆိုတော့အဓိကကတော့ဒီသူတို့ဒီမှာဆိုလို့ရှိရင်အဲ University ရဲ့ကျောင်းသားလိုမျိုးကိုစတင်လို့ရတဲ့အပြင်ဥမာကိုလုပ်နေတဲ့ project တွေအတွက်ကိုလည်းဘာလို့လဲ academic academic perspective ကနေပြီးတော့အကုန်လုံးကိုအဲ့လိုမျိုးသင်ပြရမျိုးပေါ့နော်သုံးဘက်ကိုစတင်ရရပြီးသွားပြီဆိုလို့ရှိရင်နောက်ဆုံးနှစ်ဘက်မှာဆိုလို့ရှိရင်အဲ့လိုမျိုးဒီတခြား University တွေနဲ့ဒီ unit ထားပါတော့ညီမတို့ဒီ social entrepreneurship team မှာဆိုလို့ရှိရင် University ကနှစ်ခုကိုဆိုတော့အဲ့နှစ်ခုကိုပြန်ပြီးတော့တွေ့ပြီးတော့ Washington DC မှာပြန်တွေ့ပြီးတော့ activities တွေနောက်ကဒီ tour တွေအဲ့လိုမျိုးအမှန်ရှိပါရဲ့
ဆိုတ ဆိုတော့အိမ်မှာအဓိကသူတို့တွေကဘာတွေသင်ပေးလဲ
ဟုတ်ဆိုတော့ဒါကတော့ဆိုစားပြောလို့တင်းပေါ်မှာမူတည်သွားတယ်ပေါ့နော်ဆိုတော့ civic ဆိုလို့ရှင်လဲ civic နဲ့ပတ်သက်တဲ့ဟာမျိုးသင်ရတယ်လို့မျိုးညီမတို့ဆိုလို့ရှင်ကဒီ social entrepreneur ဖြစ်တဲ့အတွက်ကြောင့်မလို့ဒီ business နဲ့ပတ်သက်တဲ့ဟာမျိုးရေသူညီမတို့ဆိုလို့ရှင်ရေဘယ်လိုမျိုးသွားရလဲဆိုရှင်ဒီ Austin မှာရှိတဲ့ဒီ community နဲ့ connect လုပ်ပြီးတော့ business networking sections တွေ join ရနေတော့ pitching တွေဘယ်လိုလုပ်ရလဲပြီးတော့ဒီသူတို့ရဲ့ဒီ America မှာဆိုလို့ရှင် Austin မှာဆိုလို့ရှင်ဘယ်လို business တွေရှိလဲဒါမျိုးကြီးလေ့လာလို့ရတယ်ပေါ့နော်ဆိုတော့ညာတော့အဖြစ်ဒီ Southeast Asia မှာကရှိကြတဲ့ business ပုံစံမျိုးရ traditional business တွေ small business တွေပဲဒါပေမဲ့သူတို့စီမားလေ့လာခဲ့ရတဲ့ပုံစံမျိုးတွေကအများသောအဖြစ် tech business တွေ AI နဲ့ပတ်သက်တဲ့ဟာမျိုးကြီးအဲ့လိုအများကြီး innovation ကိုအရင်ပြေးနေတဲ့ဟာမျိုးကြီးကိုလူလေ့လာရတယ်ပေါ့နော်ပြီးတော့လည်းဒီ grants တွေကိုဘယ်လိုမျိုးရှောင်ပါလဲဘာလို့ဆိုညီမတို့က social business ဖြစ်တဲ့အတွက်ကြောင့်မလို့ business owner တယောက်ပဲမဟုတ်ဘူးပေါ့နော်ဒီ social နဲ့ပတ်သက်တဲ့impact ကိုဘယ်လိုမျိုးလုပ်မှာလဲကိုယ့်ရဲ့ community ထဲမှာ social ကိုဘယ်လောက်ဒီအကျိုးပြုမှာလဲဆိုရဲဟာမျိုးတွေပါ impact တွေပါညီမတို့ကကြည့်ရပြီးတော့မှ innovation နောက်ကလိုက်တယ်အဲ့လိုပုံစံမျိုးတွေကိုပါလေ့လာပြီးတော့တကယ်လည်း implement လုပ်ခဲ့ရတယ်ပေါ့နော
်ဒီနေရာမှာတစ်ခုဖြတ်ပြီးတော့မေးချင်တာကအခုဒီအင်းမဘူးကဝိုက်စလီမှာအရွေးခံရတယ်ဆိုတော့ကိုကဒီစုဟုတီထွန်းဟိုလုပ်ငန်းပေါ့နော်ဆိုတော့အဲ့ဒါကိုကိုကလုပ်ခဲ့တယ်ဆိုတော့ဒါကိုကိုလူမှုတိုင်းဝမ်ကိုလည်းအကျိုးပြုနိုင်ဖို့အတွက်ဆိုတော့ဟိုမြန်မာပြည်တော့ကဓာတ်ရီလုပ်ခဲ့တာပါလေ
ဟုတ်ကဲ့မြန်မာပြည်မှာတော့ညီမကဒီလက်မှု club story ဒီ art and craft နဲ့ပတ်သက်တဲ့ဒီသင်ယူရေးကိုဒီ tower trade traditional ဒီပညာတွေကိုညီမကနေပြီးတော့လက်မှုပညာကြီးဖြစ်တဲ့ဒီရွှေကြည်ထိုးပန်းစဲမျိုးဒါမျိုးတွေကိုတတ်နိုင်သလားဟိုအလွတ်လေးကူကူတင်လို့ရအောင်ပေါ့နော်ဘာလို့ဆိုတော့ပုံမှန်အဖြစ်အကြောင်းတော့ဒီလက်မှုပညာရွှေကြည်ထိုးတွေပါပြီဆိုလို့ရှိရင်တင်ရတာကအချိန်တခုပေးရတယ်ပြီးတော့ဒါကိုထိန်းသိမ်းဆောက်ရှောက်ဖို့ဆိုလို့ရှိရင်လည်းအကောင်လုံးက business engineering ဒါတွေကိုသွားနေကြရဲ့ဖြာမှာဒီဟာကိုတင်ဖို့အတွက်ကိုရောထိန်းသိမ်းဖို့အတွက်ရောဟိုမဟုတ်အချိန်မပေးနိုင်ကြဘူးပေါ့နော်ဆိုတော့ညီမအနေနဲ့ကကြားတာရို့2နာရီ workshop အနေနဲ့ပြန်ပြောင်းပြီးတော့အဲဒါမျိုးကြီးသင်ပေးရမျိုးကြီးလုပ်တယ်နောက်တစ်ဖက်မှာကြားတော့လေဒီပြည်တွင်းမှာရှိတဲ့ဒီartisans တွေ artist တွေ product တွေကိုပေါ့နော်ဒီနိုင်ငံခြားမှာနိုင်ငံခြားစီးကွက်မှာရောင်းနိုင်ဖို့အတွက်ကိုညီမကနေပြီးတော့လက်မှု shop ဆိုပြီးတော့လေတွေ့ပြီးတော့လုပ်ခဲ့ပါတယ်အခုဟုတ်အခုလည်းလုပ်နေပါတယ်ရှင်ဟုတ
်ဒီ Texas Tech တူရောက်တဲ့အခါကျတော့ဒါကိုကြောင်းမှာကြတော့ပုံမှန်ចောင်းသားတွေလိုမျိုးစာသင်ခန်းထဲမှာပဲဒါပို့ပြီးတော့သူတို့သင်တဲ့ course ကိုကိုယ်ကဝင်ပြီးတော့လေ့လာတဲ့သဘောလား
အဓိကကတော့ညီမတို့အတွက်ကိုတည်တန်းလုပ်ထားရဲဟိုဒီ course ကိုညီမတို့ကသင်ရတာပေါ့နော်ဒါပေမဲ့ဒီတခြားဒီចောင်းမှာရှိရဲဒီ University of Texas လို့ပဲမှာရှိရဲចောင်းသားရင်းနဲ့ဟိုဒီအဆက်အချိန်ဆက်မိအောင်လို့သူကအဲ့လို master student master degree ခြံထားတဲ့ student တွေနောက်က bachelor student တွေနဲ့အဲ့လို cultural ambassador ဆိုပြီးရှိပြီးတော့ညီမတို့နဲ့ဒီ activities တွေလုပ်တဲ့အခါ volunteer လုပ်တဲ့အခါကြာလို့ရှိရှင်ဒီအရာចောင်းသားရင်းနဲ့ connection လုပ်ရတယ်ပေါ့နော်အဲ့လိုပုံစံမျိုး
ဆိုတော့အဲ့ဒီဟို Texas ကအစီအစဉ်ပြီးတော့ဟိုနောက်ကြတော့တို့တခြားဘယ်တွေရောက်သေးလဲ
။ဆိုတော့အဲ့ဒီ programmer ကညီမတို့ပထမတစ်ပတ်ရောက်တဲ့အချိန်မှာကညီမတို့ကျောင်းနဲ့ပတ်သက်ပြီးတော့ program နဲ့ပတ်သက်ပြီးတော့အဲ့လို community service တွေနဲ့ပတ်သက်ပြီးလုပ်ရတယ်ပေါ့နော်။အဲ့ဒါပြီးသွားတဲ့အချိန်မှာအဲ့ပထမတစ်ပတ်ရဲ့စနေတနင်္ဂနွေမှာကျောင်းညီမတို့ San Antonio နဲ့ Houston ပေါ့နော်။အဲ့လိုညီမတို့သွားလေကြတယ်။သွားလေရတာကအဓိကတော့တို့ကဒီ US မှာရှိတဲ့ culture တို့ကဒီ culture ဒီ activity ပေါ့နော်။အဓိက US မှာဘယ်လိုမျိုးကြီးရှိရလဲဆိုတဲ့ဟာမျိုးသူတို့လိုက်ပြရဲ museum တွေလေ့လာရရဲ hosting မှာဆိုရှင်လေဒီ hosting food bank မှာ animal volunteer သွားလို့ရရဲပေါ့နော်အာသွားပြီးတော့ဒီအစားအသောက်တွေဒီ senior ဒီလူတွေတက်ကိုညီမတို့ဒီဒီအစားအသောက် box တွေအဲ့လိုညီမတို့သွားပြီးတော့လုပ်ပြရဲဟာမျိုးရှိရဲပေါ့အဲ့ဒါပြီးသွားတဲ့အခါကျတော့ညီမတို့ကျန်တဲ့နှစ်ပတ်ကကျောင်းမှာပဲနေပြီးတော့စတင်တာအဲစတင်နေပြီးရင်ကျောင်းသွားရဲပြီးတော့ကျောင်းမှာ activities တွေလုပ်တယ်ပြီးတော့အဲ့လိုကိုကအဲ့လိုမျိုးမ join ချင်ဘူးပေါ့နော်အဲ့လိုသူက optional ထည့်ပေးထားတဲ့ networking section တွေရှိရပါဆိုတော့ညီမတို့က business development နဲ့ဒီ social entrepreneurship ဖြစ်ပေါ့နော်ဆိုတော့အင်တာစုံဦးတည်နေပတ်သက်ပြီးလားဖြစ်တဲ့အတွက်ကြောင့်မို့သူကဒီ Austin ကနေပြီးတော့အဲ့လိုအဆက်အသွယ်ချိတ်ဆက်များများရအောင်လို့ပေါ့နော်အဲ့လိုမျိုးလုပ်ပြီးတော့အဲ့လို section လေးတွေဆို join လေးရမ join လေးရပေါ့နော်
UAC စီစနေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ် VUE မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/vuebamis ဖြစ်ပါတယ
် VUE ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bamis.vuenews.com internet စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာကြည့်ရှုနားဆင်နိုင်ပါတယ် ဒါပြင်အဲ့ဒီမှာသတင်းတွေစောင်းမတွေတွေ့ဆုံမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မီဝင်ရောက်ကြည့်နိုင်ပါတယ်ဗျာအခုတော့သိပ္ပံနဲ့နှိပညာကဏ္ဍအလှည့်ပါအာဖရိကဒေသမှာကူးစက်ပြန့်ပွားနေတဲ့ Mpox လို့ခေါ်တဲ့မြောက်ကျောက်ရောဂါအတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဩဂတ်လလယ်မှာကမ္ဘာ့ကျန်းမာရေးဆိုင်ရာရေးပေါ်အခြေအနေဖြစ်ကြေညာခဲ့ရပါတယ်ကူးစက်မှုအဆိုးဝါးဆုံးဖြစ်နေတဲ့ကွန်ဂိုနိုင်ငံမှာဒီမြောက်ကျောက်ဗိုင်းရပ်စ်ပိုးရဲ့မျိုးဗီဇပြောင်းလဲရှင်သန်မှုဟာလည်းထင်တာထက်ပိုပြီးမြန်းနေတာတွေ့ရပြီးပိုးမျိုးစိတ်တက်တဲ့ပတ်သက်လို့မသိတာတွေများနေသေးတဲ့အကြောင်းမှတ်မိကုသနေရတယ်လို့လည်း The British ကသိပ္ပံပညာရှင်တွေကပြောပါတယ်အပြည့်အစုံကိုတော့ဒေါခင်မျိုးသက်ကတင်ပြပေးပါမယ်ခင်ဗျာ
မြောက်ကျောက်ရောဂါကူးစက်ဖြစ်နေမှုအခြေအနေဟာစိုးရင်စရာဖြစ်လာတဲ့အတွက် August 14 ရက်နေ့မှာWHO GK Tedros Ghebreyesus ကကမ္ဘာ့ကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေဖြစ်ကြေညာခဲ့ပြီးပူးပေါင်းဆောင်ရွက်ဖို့အတွက်ပန်ကြားလိုက်ပါတယ
် The detection and rapid spread of a new clade of Mpox in
Congo နိုင်ငံအရှေ့ပိုင်းမှာ Mpox မြောက်ကျောက်မျိုးစိတ်သစ်ကူးစက်ပြန့်ပွားမှုသိပ်မြန်နေတာကိုတွေ့ရပါတယ်အရင်ကကူးစက်မှုမရှိခဲ့တဲ့သူ့ရဲ့အိမ်နီးချင်းနိုင်ငံတွေမှာပါကူးစက်နေတာကိုတွေ့နေရပါတယ်ဒါဟာတခြားဒေသတွေကိုပါကူးစက်ပြန့်နိုင်ခြေရှိနေတာကြောင့်ဒီရောဂါပြန့်နှံ့ဖြစ်ပွားမှုကိုတားဆီးဖို့နဲ့အသက်တွေကိုကယ်တင်နိုင်ဖို့နိုင်ငံတကာကနေပူးပေါင်းဆောင်ရွက်ဖို့လိုအပ်နေပါတယ်
။ကွန်ဂိုနိုင်ငံမှာကူးစက်ပြန့်ပွားနေတဲ့ Mpox မျိုးစိတ်တဲ့ပတ်သက်ပြီးသိပ္ပံပညာရှင်တွေလေ့လာတဲ့အခါမှာဒီပိုးမျိုးစိတ်ရဲ့ပြောင်းလဲရှင်သန်မှုဟာမျှော်မှန်းထားရတဲ့သိပ်မြန်းနေတာတွေ့ခဲ့ရတာပါ။ဒါပေမဲ့ဒါကိုလေ့လာဖို့ပစ္စည်းကရိယာကောင်းကောင်းမရှိတဲ့အပြင်သူရေတနာအတွက်အထောက်ပံ့လဲကောင်းကောင်းမရတဲ့အတွက်မှန်ပြီပဲကုသပေးနေရတယ်လို့ Niger Delta တက္ကသိုလ်ဆေးရုံကကူးစက်ရောဂါအထူးကဆရာဝန်ကြီးဖြစ်တဲ့ WHO ရဲ့ Mpox အရေးပေါ်ကော်မတီဥက္ကဋ္ဌဒေါက်တာဒီမီအိုဂိုနာကပြောပါတယ
် We are still walking blindly in Africa we don't
have Africa မှာဒီရောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကမှန်ပြီတော့ကုသနေရတဲ့သဘောပါMpox ရဲ့သဘာဝလက္ခဏာတွေကူးစက်နိုင်စွမ်းတွေအန္တရာယ်ရှိတဲ့အချက်တွေကိုသိဖို့လိုပေမဲ့မသိပဲဖြစ်နေပါတယ်တကယ်ရေးကြည့်တာကကိုလုံနိုင်တဲ့အတိုင်းအတာကိုကိုသိဖို့လိုပါတယ်။ယောဂတစ်ခုကိုတိုက်ဖြတ်ဖို့ကြိုတင်ကာကွယ်ရေးနီးစနစ်ချတဲ့နေရာမှာဖြစ်စေ၊ပုံစံဆွဲတဲ့နေရာမှာဖြစ်စေဒီယောဂအကြောင်းကိုနားလည်ထားဖို့လိုပါတယ်။ကျွန်တော်တို့အနေနဲ့ဒီယောဂကိုပိုနားလည်လာအောင်သူ့အကြောင်းသိလာအောင်ရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့လိုနေပါတယ
်။ဟုတ်ပါတယ်။ဒီ virus ပိုးနဲ့ပတ်သက်ပြီးမသိသေးတဲ့အချက်လက်တွေကသိများနေတာပါ။ဒီ virus ပိုးသက်ရောက်မှုဟာဘယ်လောက်ပြင်းထန်လဲ၊ဘယ်လောက်ကူးစက်တယ်ဆိုတာတွေကိုတည်တည်ချာချာမတည်သေးတဲ့အတွက်သူ့ကိုထိန်းချုပ်နိုင်မှုစူးစမ်းရမှာအခက်အခဲဖြစ်နေတယ်လို့အာဖရိကဥရောပနဲ့အမေရိကန်ပြည်ထောင်စုကသိပ္ပံပညာရှင်ဒါဇင်ဝဲလောက်ကပြောကြောင်း Reuters သတင်းမှာဖော်ပြထားပါတယ်။မြောက်ကျောက်လိုအများသိကြတဲ့ Mpox ရောဂါဟာအာဖရိကတိုက်ကနိုင်ငံတချို့မှာ1992တွေကတည်းကလူမှုကျန်းမာရေးဆိုင်ရာပြဿနာတစ်ရပ်ဖြစ်နေရှိခဲ့ပါတယ်။ဒါပေမဲ့2022နိုင်ငံအတော်များများမှာကူးစက်ဖြစ်ပွားလာတဲ့အချိန်ထိကဘာကတိတ်ဂယုမဆိုင်ပဲထားခဲ့ကြတာပါအဲ့ဒီအချိန်ကလည်းဒရွေးရှိုကကဘာကျမ်းမာရေးဆိုင်ရာအရေးပေါ်အခြေအနေကြေညာခဲ့တာဖြစ်ပြီးနောက်ဆယ်လလောက်ကြာမှာတော့ဒီအရေးပေါ်အခြေအနေကိုရုပ်သိမ်းပေးခဲ့ပါတယ်ဒါပေမဲ့အာဖရိကဒေသမှာတော့ဒီရောဂါဖြစ်ပွားမှုကဆက်ပြီးတိုးနေစေပါအခုတော့မျိုးစိတ်တစ်ခုဖြစ်တဲ့ clade 1b ဖြစ်နေပြောင်းလဲလာပြီးကွန်ဂိုနိုင်ငံမှာအလင်းမြန်ကူးစက်ခဲ့တဲ့အပြင်အင်းနီဂျန်နိုင်ငံတွေကိုပါကူးစက်စေတာကြောင့်အရေးပေါ်အခြေအနေထက်ကြီးညာရတာဖြစ်ပါတယ်။ Mpox ရောဂါဖြစ်ပွားသူမှာအပြားတက်တဲ့လက္ခဏာမျိုးတွေ့ရတယ်လို့အနာရီဖြစ်ပြီးဒီပီတဲနာရီကနေတခြားလူကိုသေစေတဲ့ရောဂါတွေပါဝင်လာတတ်တာပါ။ကွန်ဂိုမှာ clade 1အမျိုးအစားရော clade 1b အမျိုးအစားပါပြန့်နှံ့ခဲ့တာဖြစ်ပြီးလူပေါင်း 18,000 ကျော်အကူးစက်ခံရပြီးဒီနှစ်ထဲမှာပဲသေဆုံးသွားသူက655ယောက်ရှိနေတယ်လို့ဒရွေးရှိုကကြေညာပါတယ်။ပြီးခဲ့တဲ့လထဲမှာပဲတခြားအာဖရိက၄နိုင်ငံမှာ clade 1b ဖြစ်ပွားသူ222ယောက်ရှိကြောင်းအတည်ပြုနိုင်ခဲ့ပြီးဆွီဒင်နဲ့ထိုင်းနိုင်ငံတွေမှာတော့တယောက်စီတွေ့ခဲ့ပါတယ်။အာဖရိကကနေခီးသွားသူတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ဒီရောဂါကူးစက်မှုမကြုံရသေးပေမဲ့ဖြစ်လာရင်ကုသဖို့ဝေဘာကြီးဆေးရုံမှာပြင်ထားကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီမြောက်ကျောက်ယောဂါဟာလင်းဆက်ဆံရကနေတဆင့်ကူးနိုင်တယ်လို့2018မှာပထမဆုံးသတိပေးခဲ့သူကဒေါက်တာဟိုဂိုနာဖြစ်ပါတယ်။အာဖရိကမှာမှန်ပြီးကူးနေရချိန်မှာပဲဒီပိုးရှင်သန်ပြောင်းလဲမှုသိပ်မြန်တဲ့အတွက်စိတ်ပူစရာဖြစ်လာတယ်လို့ပြောပါတယ်
။ Mpox is evolving rapidly. The fact that
Mpox ye pyaung le shin tan nong ga tit ko myan ni ba de. Clade 2B virus dong ga myu sait tit phit la bu 9 net law cha bime. Aku clade 1 ga ro myu sait tit phit da tait myan ma de. Naw tha ba myu sait tit twi that phit la me. Naw myu sait tit twi ma ba ri shu shu thu thu phit la nai me so da mhan lo me ya be phit ni ba de.
Nigeria ma twi ya de po ha clade 2B phit pi အသွင်ပြောင်းမှုအတွက်9နှစ်ကနေအထက်အချိန်ကြာခဲ့ပါတယ်။သူက2022မှာကူးစက်ပြန့်ပွားတာဖြစ်ပေမဲ့ Clade 1B ကတော့တစ်နှစ်တောင်မပြည့်ခင်မှာအလားတူကူးစက်ပြန့်ပွားတာပါ။ Mpox virus နဲ့ကြောက်ရောဂါဟာ Orthopox virus မျိုးရင်းတူဖြစ်ပါတယ်။ဒီကြောက်ရောဂါကိုလွန်ခဲ့တဲ့အနှစ်90လောက်ခရဲကကာကွယ်ဆေးထိုးပြီးအမြင့်ဖြတ်နိုင်ခဲ့ပါတယ်။အခု Clade 1B ကတော့2023 September လလလောက်မှာစဖြစ်လာပြီးလူတွေမှာကူးစက်တာတွေ့လာတာပါ Mpox virus ဟာအသွင်ပြောင်းဖို့တိတ်နှေးတတ်ပေမဲ့အခုဖြစ်ပွားတဲ့မျိုးစိတ်တစ်ကတော့ပြောင်းလဲမှုမြန်ပါတယ်အရင်ကဒီရောဂါဖြစ်နေတဲ့တရိဆန်နဲ့ထိတွေ့မှာလူကိုကူးတာဖြစ်ပြီးအမျိုးအစားက Clade 1A ပါအဆင့်ပြောင်းသွားတဲ့ Clade 1B နဲ့ 2B တို့ကတော့လိန်ဆက်ဆံရာကနေတဆင့်ကူးစက်တယ်လို့တောင်အာဖရိကကူးစက်ရောဂါအထူးကအာဖရိကဒေသကူးစက်ရောဂါကာဝယ်ထိန်းချုပ်ရေးဗဟိုဌာန CDC ရဲ့Mpox yoga ဆိုင်ရာအကြံပေးကော်မတီအကြီးအကဲ Salim Abdul Karim ကပြောပါတယ
် I'm concerned because this is now sexually
ကျွန်တော်စိတ်ပူနေတာကတော့ဒီယောဂါကလိန်ဆက်ဆံရာကနေကူးစက်တဲ့ယောဂါဖြစ်လာနေပြီးအာဖရိကမှာကဒီလိုမျိုးကူးစက်ယောဂါတွေဘလို့ပြန့်သွားနိုင်နေဆိုတာလဲတွေ့ခဲ့ရတာကြောက်မှာကျွန်တော်တို့ရဲ့တောင်အာဖရိကနိုင်ငံမှာလည်းပြန့်ပွားနိုင်ခြေရှိနေပါတယ်ဒီလိုပြတ်မသွားအောင်ကာကွယ်ဖို့အားလုံးဝိုင်းဝန်းလှုပ်ဆောင်ဖို့လိုတယ်လို့အချင်းလေးစိုးမလာခင်ကာကွယ်ရေးကိုအခုပဲစပြီးလှုပ်ဖို့လိုပါတယ
်ကွန်ဂိုမှာအမျိုးသမီးလိန်ဖြော်ပြေးလှုပ်တာအများစုမှာ Clade 1 တွေဖြစ်ပွားတာတွေ့ရပြီးယောဂရှင်ကနေသားသမီးတွေကူးစက်တာကိုလူများစုပြုံနေထိုင်ရတဲ့ဒုက္ခသည်စခန်းတွေမှာရောဘူရွန်ဒီနိုင်ငံမှာပါတွေ့နေရပါတယ
် You know many countries in Africa have a tuberculosis
Africa ကနိုင်ငံတော်များများမှာ TB အဆုတ်နာယောဂပြဿနာရှိပါတယ် TB ယောဂကိုထိန်းချုပ်တယ်လို့ဒါကိုထိန်းချုပ်ရမှာပါဘာယောဂါဆိုတာကိုခွဲခြားသတ်မှတ်ဖို့ယောဂါဖြစ်နေသူနဲ့ထိတွေ့သူနောက်ခြေအခံလိုက်ဆက်သွယ်ဖို့ကာကွယ်ဆေးထိုးဖို့နဲ့စောင့်ကြည့်ဖို့အပြင်ကုသပေးဖို့နဲ့ယောဂါဖြစ်သူနဲ့ထိတွေ့နေသူတွေယောဂါမရအောင်ကာကွယ်မှုတွေပေးဖို့ဖြစ်ပါတယ
်အထူးသဖြင့်ကလေးငယ်တွေကိုဝန်ဆောင်မိခင်တွေကိုခံအားနည်းသူတွေမှာကူးစက်ဖို့လွယ်တယ်လို့တေဆုံးတဲ့အထိအန္တရာယ်ပေးနိုင်တယ်လို့ WHO ကသတိပေးပါတယ်ဒါပေမဲ့ဒီယောဂါအတွက်လည်းကာကွယ်ဆေးတွေရှိနေပြီဖြစ်တဲ့အတွက်ထင်းချုံနိုင်မယ်လို့မျှော်လင့်နေတယ်ဆိုတာတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင
် VOE အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ်
ဒီရက်စနေမနက်ခင်းအစီအစဉ်လေးကိုနားဆင်ကြရတာဖြစ်ပါတယ်ညာခုတော့ကျွန်တော်တို့ရဲ့မနက်ခင်းအစီအစဉ်လေးလည်းပြီးဆုံးကနေပြီဖြစ်လို့ထိတ်တန်းသတင်းတွေကိုကျွန်တော်ကပဲပြန်လဲစူးစိပြီးတော့အချင်းချင်းတင်ပြပါမယ်ညာဂါဇာတောင်ပိုင်းကရာဖာဆေးရုံအတွက်ဆန္ဒအခါနဲ့လောင်စာဆီပို့ပေးတဲ့ရင်တန်းရဲ့ထိတ်ဆုံးကကားတစီးကိုအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ပါလက်စတိုင်းလေးဦးသေဆုံးခဲ့တယ်လို့အမေရိကန်အခြေစိုက်ဒုက္ခသည်အကူအညီပေးအဖွဲ့ UNRWA ကတောက်ကြနေမှာကြေညာချက်ထုတ်ပါတယ်ဒီရင်တန်းဟာဂါဇာကိုဝင်ဖို့ခရမ်ရှန်လွန်နယ်စပ်ကိတ်ကနေဖြတ်ခွင့်ရပြီးမှတိုက်ခိုက်ခံခဲ့ရတာပါရုရှားကိုခုခံတိုက်ခိုက်နေတဲ့ယူကရိန်းကိုလက်နက်တွေပေးမယ်လို့ကတိပေးထားတဲ့အချိန်ပို့ပေးကြဖို့ယူကရိန်းရဲ့မဟာမိတ်နိုင်ငံတွေကို EU ဥရောပသမဂ္ဂကာကွယ်ရေးဝန်ကြီးတွေကတောက်ကြနေဘရက်ဆယ်မှာပြုလုပ်တဲ့အစည်းအဝေးမှာတောင်းဆိုလိုက်ပါတယ်ယူကရိန်းနိုင်ငံရဲ့ဝန်ကြီးကလည်းယူကရိန်းတပ်တွေအနေနဲ့ရုရှားပိုင်တဲ့ထက်ကပြစ်မှတ်တွေကိုပြစ်ခတ်ခွင့်တားမြစ်ထားတာကိုရုပ်သိမ်းပေးဖို့ဗြိတိန်နဲ့အမေရိကန်ကိုပန်ကြားခဲ့ပါတယ်။ဂျပန်နိုင်ငံမှာတော့တရုတ်ရဲ့ချင်းချောက်မှုအန္တရာယ်တိုးလာနေတာပေါ့။တာစီကာဝေးတိုးမြစ်နိုင်မှုလာမယ့်နှစ်ထဲမှာကာဝေးအသုံးစစ်ကိုအမေရိကန်ဒေါ်လာ59ဘီလီယံနဲ့ညီမျှတဲ့ဂျပန်ယန်ငွေ 8.5 ထရီလီယံချထားပေးဖို့ကာဝေးဝန်ကြီးဌာနကတောင်းဆိုထားပါတယ်။အင်းဒီဂျင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ပြီးခဲ့တဲ့လကချောင်းသားတွေဥဆောင်တဲ့လူမှုဆန္ဒပြမှုတွေအတွင်းဖြစ်ပွားခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့ဂျားပြတ်အစိုးရရဲ့ပန်ကြားမှုကြောင့်အချက်လက်စုံစမ်းရေးအဖွဲ့ဆင်းလုံးမှဖြစ်ကြောင်းကုလသမဂ္ဂလူအခွင့်အရေးကတောက်ကြနေမှာပြောပါတယ်ခင်ဗျာထိတ်တန်းသတင်းအချက်အလက်တော့ဒီလောက်ပါပါခင်ဗျာအခုမနေ့ကအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်ဗျာ ရုပ်သံဒါရိုက်တာကတော့ Morris Cotton ဖြစ်ပါတယ်။ကျွန်တော်ကတော့စီစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးဖြစ်ပါတယ်ဗျာ။ VOA American အသံရဲ့စနေနေ့စီစဉ်တွေကို VOA website, YouTube, Facebook စာမျက်နှာတွေပါဝင်ကြည့်ရှုအားပေးခဲ့ကြတဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပါတယ်။ကျွန်တော်တို့ရဲ့ဒီမနေ့အစီအစဉ်ကိုဒီမှာပဲဆုံးသတ်ပါကြခင်ဗျာ။တော်တော်ရှင်နေတဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်နေခဲ့ပါစေ။